Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American အတန်းကနေ2018ခုနှစ်မတ်လ26ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00နာရီကနေမနက်6:00နာရီကနေ9:00နာရီထိလိုင်းတိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ Facebook ဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှာစင်နိုင်ကြပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုခုချောသိင်းတဲ့အတူကြီးညာပေးမှာပါ။ American ရွေးကောက်ပွဲကိုရုရှားဂျောင်းဝင်နှောက်ချက်တာနဲ့ပတ်သက်ပြီးလိုက်ပါဆောင်ရွက်ပေးမယ့်ရှေ့နေတွေနှုတ်ထွက်နေပေမဲ့သမရထရမ့်ကတော့သူ့အတွက်ရှေ့နေမရှားပါဘူးလို့ပြောပါတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့ဥဆောင်မှုကို American သမရကအခြေပြုလိုက်ပါတယ်။ Spain ကက်တာလုံးနီးယားသမရဟောင်းဂျာမနီမှာတနင်္ဂနွေနေ့ကအဖမ်းခံခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမင်းနိုင်
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာတင်ဆက်မယ့်သတင်းလွှာမှာတော့
မိုးရစီမကြခင်ကာလမှာဆိုရင်မိုးရစီရောက်တော့မှဆိုတော့ဒီမှာဒုက္ခတွေရဲ့အကျဉ်းတွေအလွန်ဆိုးရတ
ဲ့ဒါကတော့ဘင်္ဂလားဒေ့ရှ်ဒုက္ခတွေစခန်းမှာရောက်နေသူတဦးက VOA ကိုပြောပြသွားတာပါမကြခင်မိုးရစီကြားရောက်တော့မဲ့အခြေအနေမှာရိုဟင်ဂျာဒုက္ခတွေရင်ဆိုင်ရမယ့်အခြေအနေတွေကိုပြောပြသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်အဲ့ဒီနောက်ဒီကနေ့ခေတ်မြမဂီတလောကအကြောင်းနိုင်ငံကျော်အဆိုတော်ဒေါ်မမအေးနဲ့တွေ့ဆုံမေးမြန်းထားတာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပါအောင်ရှင
်။ American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုတွေကိုစုံစမ်းရမှာသူ့အတွက်လိုက်ပါဆောင်ရွက်ပေးမယ်ထိတ်တန့်ရှိနေတဲ့ဦးနှုတ်ထွက်မယ်လို့ကြေညာခဲ့တဲ့အချိန်သူ့အတွက်ရှေ့နေအဖွဲ့ရဖို့ခက်ခဲနေတယ်ဆိုတာမဟုတ်မှန်းကြောင်းသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအရင်အစိုးရရှေ့နေဟောင်းဂျိုးဆက်ဖ်အဒီဂျန်နိုဗာနဲ့သူ့ဇနီးဗစ်တိုးရီယာတောင်ဆန်တို့ကသမ္မတထရမ့်ဘက်ကနေလိုက်ပါဆောင်ရွက်ပေးမယ်လို့သဘောတူကြတာဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့ရှေ့နေအဖွဲ့နဲ့ပတ်သက်ပြီးသူသိဝမ်းသာကြောင်း Twitter မှာသမ္မတထရမ့်ရေးသားလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲ2016သမ္မတရွေးကောက်ပွဲမှာသူ့အနိုင်ရကြောင်းအကြအောင်ရုရှားရဲ့ဂျာဝင်ဆောင်ရွက်မှုတွေရှိတယ်။စုံစမ်းမှုကိုကာကွယ်ဖို့အတွက်တရားရေးနှောက်ယှက်မှုတွေရှိတယ်ဆိုတဲ့ဆက်ဆွဲချက်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုကိုသူ့ဘက်ကလိုက်ပါဆောင်ရွက်ပေးမဲ့သူတွေထဲမှာသူတို့နှစ်ဦးမပါဝင်ကြောင်းသမ္မတထရမ့်ရဲ့ကိုယ်ရေးရှင်နေ Jay Sekulow ကပြောကြားခဲ့တာဖြစ်ပါတယ်။အခုလို Joseph D. Genova နဲ့သူ့ဇနီး Victoria Johnson တို့သမ္မတဘက်ကနေလိုက်ပါဆောင်ရွက်မပေးတော့တဲ့အတွက်သမ္မတကစိတ်ပြတ်နေကြောင်းဆက်ကူလေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပြန်သမရအတွက်အကူအညီပေးမဲ့ရှင့်နေရရှိနေတာမို့ဘယ်သူနဲ့လက်တွဲလုပ်အောင်မယ်ဆိုတာသမရကရွေးနေတယ်လို့ပြောပါတယ်။သူ့ရဲ့ဥဆောင်ရှင့်နေဖြစ်တဲ့ John Dodd နဲ့ American ထိတ်တန့်ရှင့်နေ Theodore Austin တို့သူ့ဘက်ကလိုက်ပါဆောင်ရမပေးတော့ဘူးလို့ဆုံးဖြတ်ခဲ့ကြပြီးရက်သိမ့်မကြခင်မှာပဲအခုလိုရှင့်နေအပြောင်းလဲထပ်ပြီးဖြစ်ပေါ်ခဲ့တာပါ
။ကုံတော်ရေးစီပွဲတစ်ခုဖြစ်လာရင်အားလုံးထိခိုက်မှာဖြစ်ပြီးပိုကြီးမတဲ့ပဋိပက္ခဖြစ်လာမယ်လို့တရုတ်ထိတ်တန့်တာဝန်ရှိသူတူကအသတိပေးလိုက်ပါတယ်။ကုံတော်ရေးစစ်ပွဲဟာဘယ်သူတွေမှအကျိုးမရှိပါဘူး။ဆိုးရွားတဲ့ဂျိုးဆက်တွေနဲ့အနှုတ်သဘောဆောင်တက်ရောက်မှုတွေကိုပဲဥတီစေပါလိမ့်မယ်။လမ်းကြောင်းကိုဆန့်ကျင်တဲ့ကုံတော်ရေးကိုဂျိုးစည်းဝါးကောက်ကွယ်မှုဟာဘယ်ကောမှဥတီမှာမဟုတ်ပါဘူးလို့ကျွန်တော်တို့ယူဆပါတယ်ဆိုပြီးတရုတ်ဒုတိယဝန်ကြီးချုပ်ဟန်ဆန်းကပြောပါတယ်။အမေရိကန်ပြည်ထောင်စုဒါမှမဟုတ်သမ္မတဒေါ်နယ်ထရမ့်ကိုဒူးဝန်ကြီးချုပ်ဟန်ဆန်းကနာမည်တက်ပြောသွားတာမပါပါဘူး။တရုတ်တမ်ပရီနဲ့အလူမီနီယံပို့ကုန်တွေပေါ်အခွန်ပိုစီးကျက်မယ်လို့သမ္မတထရမ့်ကကြေညာထားပြီးတရုတ်ဘက်ကလည်းအခွန်ပိုကောက်မဲ့အမေရိကန်ကုန်ပစ္စည်းစင်းကိုကြေညာထားတာပါ။တကဘာလုံးကကုန်သွယ်ပေးနိုင်ငံတွေအနေနဲ့လေတစင်းနဲ့စီးခီးသွားတွေလို့ပူပေါင်းဆောင်ရွက်ကြဖို့ကဘာလုံးဆိုင်ရာစီးပွားရေးကိုပိုလန်းဖွင့်ပြီးအားလုံးပါဝင်တဲ့မျှတာပြီးအားလုံးအတွက်အကျိုးရှိအောင်လုပ်ဖို့ဒူးဝန်ကြီးချုပ်ဟန်ကနှိုးဆော်သွားပါတယ်။
စပိန်နိုင်ငံအရှေ့မြောက်ပိုင်းကက်တာလုံးနီးယားကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့သမရဟောင်းကာလစ်ပော့ချ်ဒမွန်အဖမ်းခံရတာကိုမချေနပ်လို့မြို့တော်ဘာစီလိုနာမှာတနင်္လာနေ့ချီတက်ဆန္ဒပြတဲ့ခွဲထွက်ရေးလှုပ်ရှားသူတွေနဲ့အရိကယုံနှင်းရဲရဲတွေကြားရုံးရင်ဆန်ခတ်ဖြစ်ပါတယ်ဆန္ဒပြသူထောင်ပေါင်းများစွာလမ်းမာတွေပေါ်ထွက်လာတာဖြစ်ပြီးဒီဆန္ဒပြပွဲမှာလူ90လောက်ထဏ်ရာရပါတယ်ဖြုတ်ချခံရတဲ့ခွဲထွက်ရေးခေါင်းလှုပ်ရှားတဲ့ခေါင်းဆောင်ပော့ချ်ဒမွန်ကိုနိုင်ငံတကာဖမ်းဝရမ်းထုတ်ထားတာဖြစ်ပြီးဒိမကန်ရင်နေဆက်ကြောဖြတ်လာချိန်မှာသူ့ကိုဂျာမနီမှာတနင်္လာနေ့ကဖမ်းတာပါစပိန်ဆိုရကသူ့ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ကြမ်းဖက်မှုဖြစ်ပေါ်အောင်လှုံ့ဆော်သူဖြစ်လို့ရှိနေတာဖြစ်ပါတယ်။ဂျာမနီဆိုရရှိနေတဲ့ကသူ့ကိုပြန်ပို့ပေးဖို့စပိန်ဆိုရပန်ကြားချက်တွေစဉ်းစားနေချိန်မှာပဲတနင်္လာနေ့ရှက်စ်ပရစ်တရားရုံးကိုသူ့လာရောက်အစ်စ်ခံမယ်လို့မျှော်လင့်နေကြတာပါ။စပိန်ဘဟုအဆိုရသတိပေးချက်ကိုသူကအာခံပြီးကက်တာလုံးနီးယားဒေသခွဲထွက်ဖို့လူလူဆန္ဒကောက်ယူခဲ့တာဖြစ်ပါတယ်။ကက်တာလန်လွှတ်တော်ကလွတ်လပ်ရေးကြေညာခဲ့တာကြောင့်ရဲတွေနဲ့ကြမ်းဖက်နှိမ်နှင်းမှုတွေဖြစ်ပွားခဲ့တယ်လို့စပိန်ပြည်မအဆိုရကကက်တာလန်ကိုပြန်သိမ်းခဲ့တာဖြစ်ပါတယ်။ကက်တာလုံးနီးယားမှာဒီဇင်ဘာလွှတ်တော်ရွေးက ောက်ပွဲမှာခွဲထွက်လူလာတဲ့လွှတ်တော်အမတ်တွေကမဲအနှဲငယ်အတာနဲ့နိုင်ရပါတယ်ဒါပေမဲ့လွှတ်တော်မှာသမရတက်အတွက်အမည်စင်းမတွင်တွန်းနိုင်တယ်လို့လွတ်လပ်ရဖို့လည်းမရင်မရဖြစ်ခဲ့ပါတယ်ကက်တလန်လွှတ်တော်အနေနဲ့ဒေတာဆိုင်ရာသမရအဖြစ်ခွဲထွက်လူလာသူဂျော်ဒီဆန်ချက်စ်ကိုရွေးချယ်ဖို့အတွက်ပေါ်မန်ကတက်တွန်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဘိုးအစိုးရကဆန်ချက်စ်ကိုပါထောင်ချထားခဲ့တာဖြစ်ပါတယ်
။ Facebook ကိုပူးတွဲတည်ထောင်သူနဲ့အမှုဆောင်ရာရှိချုပ် Mark Zuckerberg ကသတင်းစာတစ်မျက်နှာပြည့်တောင်းပန်စာတစ်ခုပြည်ထောင်တဲ့အမေရိကန်ကအဓိကသတင်းစာကြီးကိုကူမှာပါလာပါတယ်။ Facebook အသုံးပြုသူတန်ပေါင်းများစွာရဲ့ကိုယ်ရေးအချက်အလက်တွေပေါက်ကြားခဲ့တဲ့ယုံကြည်မှုဆိုင်ရာကြီးမားတဲ့ချိုးဖောက်မှုကြီးအတွက် Zuckerberg ကအခုလိုတောင်းပန်လိုက်တာပါ။အဲ့ဒီအချက်အလက်တွေကိုရယူခဲ့တဲ့ပြည်ထောင်ခြေဆိုင်မဲဆန္ဒရှင်အချက်အလက်စင်ပြည့်စုံတဲ့ Cambridge Analytica ကုမ္ပဏီကိုတော့စကားဘက်ကသူ့တောင်းပန်စာထဲမှာထည့်သွင်းဖော်ပြထားတာမရှိပါဘူး။ဗြိတိသျှသုတေသီအလက်ဇန်ဒါကိုဂန်စီကနေအဲ့ဒီအချက်လက်တွေကို Cambridge Analytica ကုမ္ပဏီကရယူခဲ့တာပါ။ပညာရေးဆိုင်ရာလေ့လာသုတေသနပြုမှုတစ်ခုရဲ့ဒစီတစ်ပိုင်းအနေနဲ့အချက်လက်တွေကိုရယူဖို့အလက်ဇန်ဒါကိုဂန်ကို Facebook ကခွင့်ပြုခဲ့တာဖြစ်ပါတယ်။မဲဆန္ဒရှင်တွေရဲ့အချက်လက်စင်းတွေကိုပြုစုဖို့သမ္မတဒေါ်နယ်ထရမ့်ရဲ့2016ခုနှစ်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့က Cambridge Analytica ကုမ္ပဏီကိုဒေါ်လာ6သန်းပေးပြီးအပ်ခဲ့တာပါ။ဒါဟာယုံကြည်မှုကိုချိုးဖောက်တာဖြစ်ပါတယ်။အဲ့ဒီအချိန်ကကျွန်တော်တို့ဂယုတစိုက်မလုဆောင်ခဲ့တဲ့အတွက်ကျွန်တော်တောင်းပန်ပါတယ်ဒီလိုမျိုးနောက်ထပ်မဖြစ်စေဖို့အတွက်အခုကျွန်တော်တို့လုဆောင်နေပါပြီလို့သူ့ရဲ့တောင်းပန်စာထဲမှာဇက်ကာဘတ်ကပြောထားပါတယ
် PA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9839ပိုင်းရိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းရိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံတဲ့ရွန်ဂျာရဲနဲ့ပတ်သက်ပြီးဝန်ကြီးချုပ်ရှိတ်ဟာစီနာရဲ့ပုဂ္ဂိုလ်ရေးဥဆောင်မှုကို American သမ္မတဒေါ်နယ်ထရမ့်ကချီးကျူးလိုက်ပါတယ်။မတ်လ26ရက်နေ့မှာကြာရောက်မဲ့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးနဲ့အထိမ့်မှတ်ဖြစ်နေတဲ့တနင်္လာနေ့မှာပေးပို့တဲ့တောင်းလွှာမှာဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခိုလုံလာတဲ့ရွန်ဂျာအမျိုးသားအမျိုးသမီးတွေနဲ့ကလေးငယ်တွေကိုအကူအညီပေးရမှာဝန်ကြီးချုပ်ဟာစီနာရဲ့ဥဆောင်မှုကအရေးပါပြီးလိုအပ်နေသူတွေကိုအကူအညီပေးတဲ့အတွက်ကျေးဇူးတင်ကြောင်းသမ္မတထရမ့်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်သမ္မတမတ်အဗ်ဒူဟာမစ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားနေနဲ့လေအခုလိုကနေသူတွေကိုအချင်းနာပေးခဲ့တဲ့အတွက် American ပြည်တော်စုကလေးစားကုန်ကြောင်းနဲ့လွတ်လပ်ရေးအခါသမျှမှာစိတ်ချမ်းမြေ့စေဖို့လဲဆုမွန်ကောင်းတောင်းပေးခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကနေထွက်ပြေးတဲ့တိမ့်နေချီတဲ့ Rohingya Muslim တွေကို Bangladesh နိုင်ငံကလက်ခံထားတာပါ။အ
ိန္ဒိယမြန်မာရေဒက်ပထမဆုံးပူးတွဲစီးရေးလေ့ကျင့်မှုမှာပါဝင်ဖို့မြန်မာရေဒက်ကဆင်ဖြူရှင်တိုက်သင်းပွဲနဲ့အင်းလီကန်းလွန်ကင်းလှည့်သင်းပွဲတို့ဟာအိန္ဒိယနိုင်ငံ Vishakhapatnam စိတ်ကမ်းကိုတနင်္လာနေ့ကရောက်သွားကြပါပြီ။စီးရီးလေးချင်းမှုကိုအိန္ဒိယအရှေ့ပိုင်းကမ်းလွန်မှာအဆင့်နှစ်ဆင့်ခွဲပြီးလုပ်သွားမှာပါပထမအဆင့်ဖြစ်တဲ့ကမ်းခြေပိုင်းမှာလေ့ကျင့်တဲ့အဆင့်ကိုမလ25ရက်နေ့ကနေ30ရက်နေ့ထိလုပ်မှာဖြစ်ပြီးဒုတိယအဆင့်ဖြစ်တဲ့ပင်လယ်ပြင်တွင်းလေ့ကျင့်တဲ့အဆင့်ကိုမလ31ရက်နေ့ကနေဧပြီလ18ရက်နေ့ထိလုပ်မှာဖြစ်ပါတယ်နှစ်နိုင်ငံရေတပ်နှစ်ခုအကြားကမ်းခြေမှာရောပင်လယ်ပြင်မှာပါထိစပ်လှုပ်ဆောင်မှုအားကောင်းစေဖို့ရည်ရွယ်ပြီးဒီလေ့ကျင့်မှုကိုလုပ်တာလို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်အိန္ဒိယရေတပ်ကကမ္ဘာကထာပြုပြီးမကြာသေးခင်ကလုပ်ခဲ့တဲ့နိုင်ငံ15နိုင်ငံပူးတွဲ Million 18ရေတပ်စီရေးလေ့ကျင့်မှုမှာလည်းမြန်မာရေတပ်ပါဝင်ခဲ့ပါသေးတယ်။အခုနိုင်ငံပူးတွဲရေတပ်စီရေးလေ့ကျင့်မှုမှာအိန္ဒိယရေတပ်က INS Sahyadri ရေငုပ်သင်္ဘောဖြူခွဲတိုက်ခိုက်ရေးစစ်သင်္ဘော INS Kamuta ရေငုပ်သင်္ဘောဖြူခွဲတိုက်ခိုက်ရေးအသေးစားစစ်သင်္ဘော Cheetah ရဟတ်ယာဉ်တစ်စင်း Hawk လေ့ကျင့်ရေးဂျက်လေယာဉ်တစ်စင်းနဲ့ရေငုပ်သင်္ဘောတစ်စင်းတို့ပါဝင်မယ်လို့အိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်။
နိုင်ဂျီးရီးယားဆိုတာဟာဘိုကိုဟာရမ်အစ္စလာမ်စစ်တွေ့အဖွဲ့နဲ့အပြစ်ခံရစေးလုပ်ဖို့အတွက်ဆွေးနွေးနေပြီးအခုလိုဆွေးနွေးတာဟာအချိန်တော်ကြာနေပြီဖြစ်ကြောင်းပြန်ကြားရေးဝန်ကြီးလေးမိုဟာမက်ကတနင်္လာနေ့မှာပြောပါတယ်။ဒါဟာဘိုကိုဟာရမ်အဖွဲ့နဲ့အပြစ်ခံရစေးဆွေးနွေးပြောဆိုနေတယ်ဆိုတာပထမဆုံးကြင်ဖြစ်နဲ့ထုတ်ဖော်ပြောဆိုလိုက်တာပါ။ဘိုကိုဟာရမ်အဖွဲ့နဲ့ဒီလိုဆွေးနွေးဖို့ဆန္ဒရှိကြောင်းသမ္မတမိုဟာမာဒူဘူဟာရီအစိုးရအဖွဲ့ကပြောခဲ့ပေမယ့်အသေးစိတ်ကိုတော့မပြောခဲ့ပါဘူး။ဘိုကိုဟာရမ်အဖွဲ့ကနိုင်ဂျီးရီးယားအရှေ့မြောက်ပိုင်းနဲ့အိန္ဒိယနိုင်ငံတွေမှာအစ္စလာမစ်နိုင်ငံထူထောင်မှုရည်ရွယ်ချက်နဲ့2009ခုနှစ်ကစပြီးလက်နက်ကင်တိုက်ခိုက်နေတာကြောင့်လူပေါင်းတောင်းတဲ့ချီတည်ဆုံးခဲ့ရတယ်လို့အိုရင်ရွှေပြောင်းရသူပေါင်းနှစ်တန်းကျော်နဲ့ဖမ်းဆီးခံရသူထောင်နဲ့ချီရှိပါတယ်။2014ချီပုတ်ရွာကကျောင်းသူလေး290ကျော်ဖမ်းဆီးခဲ့တယ်လို့ February 16ရက်နေ့ကလည်းနိုင်ငံအနောက်ပိုင်းဒက်ချီမြို့ကကျောင်းသူလေး100ကျော်ကိုပြန်ပေးဆွဲခဲ့တာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သတင်းတပ်ပတ်ထဲမှာပဲပြန်လွှတ်ပေးခဲ့ပါတယ်
။ဆိုမာလီယာနိုင်ငံဘိုဂါဒီရှုမြို့တော်မှာတနင်္လာနေ့ကကာဗွန်ဖောက်ခွဲမှု2ကြိမ်ဖြစ်တာကြောင့်လူ ူ6ယောက်တေဆုံးပြီးနောက်ထပ်5ယောက်ထပ်မင်းနဲ့တရားရသွားတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ပေါက်ကွဲမှုတစ်ခုဖြစ်တာကမိုဂါဒီရှူမျိုးတော်ရဲ့အဓိကစစ်ဆေးရေးဂိတ်တစ်ခုမှဖြစ်ပြီးအဲ့ဒီမှာလူ4ဦးတေဆုံးပြီးတော့နောက်ထပ်4ယောက်ထပ်မင်းနဲ့တရားရတယ်လို့စေကူတာရေးဆိုင်ရာသတင်းရှင်းမြစ်တွေကပြောပါတယ်။အထူးကံဘုံခွဲသူမောင်းလာတဲ့ကားကိုစစ်သားတစ်ယောက်ကရပ်ဖို့အချက်ပြတာမှာစစ်ဆေးရေးဂိတ်ကိုအချိန်နဲ့မောင်းဝင်တိုက်ပြီးပေါက်ကွဲလိုက်တာလို့မျက်မြင်တွေကပြောပါတယ်။အဲ့ဒီစစ်သားဟာနေရာမာရင်တေဆုံးသွားတယ်လို့လည်းပြောပါတယ်။အဲ့ဒီဖြစ်ရမှာပဲအနာကအရသာသုံးဦးလည်းတည်ဆုံးသလိုဘုံခွဲသူလည်းတည်ဆုံးပါတယ်တနင်္ဂနွေနေ့အစောပိုင်းမှာဖြစ်တဲ့နောက်ထပ်ဖောက်ခွဲမှုတစ်ခုကမိုဂါဒီရှူမြို့တော်အပြင်ဘက်လုံခြုံရေးဂိတ်တစ်ခုမှာဖြစ်တာပါအဲ့ဒီဖြစ်ရမှာတော့ဘုံခွဲသူတည်ဆုံးပြီးရဲတပ်ဖွဲ့ဝင်တယောက်ဒဏ်ရာရပါတယ်ကားကတော့ပေါက်ကွဲသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်မိုဂါဒီရှူမြို့တော်ကလူအစီကားဆုံးလမ်းမှာပြီးခဲ့တဲ့3ရက်ကပဲကားဘုံဖောက်ခွဲတာကြောင့်လူ18ယောက်တည်ဆုံးပြီးနောက်ထပ်8ယောက်ဒဏ်ရာရခဲ့ပါသေးတယ်ခင်ဗျာ
ဒေါခင်မြတ်တက်နဲ့ကိုကြွကြွသိမ်းပါရှင်တနင်္လာနေ့နည်းနည်းခင်းသတင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေဆက်လက်ထုတ်လွှင့်နေပါတယ်မကြခင်မိုးရာသီကာလကြာရောက်တော့မယ့်အချိန်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေကြောင်းကုလသမဂ္ဂကထပ်မံသတိပေးပြောဆိုလိုက်ပါတယ်ဒုက္ခသည်တွေကိုယ်တိုင်လည်းရေးပေးထံခံရမယ့်အခြေအနေကိုစိုးရိမ်မကင်းဖြစ်မိကြောင်း VOA ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကအသေးစိတ်ကိုဆက်ပြီးပြောပြမှာပါရှင်
ဟုတ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးတိရောင်မောင်းနှောဒေသကအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းရေးနဲ့လူခွင့်ချိုးဖောက်မှုတွေမတရားဖမ်းဆီးနှိပ်စက်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုဒုက္ခသည်ပေါင်း6သိန်းကျော်ထွက်ပြေးသွားကြပြီးတော့ယာယီဒုက္ခသည်စခန်းတွေမှာခိုးလုံနေကြတာဖြစ်ပါတယ်ဒုက္ခသည်တွေအတွက်အခြေခံကျန်းမာရေးဆောင်ရှောက်မှုစားနပ်ရိက္ခာနဲ့နေရာထိုင်ခင်းတွေကိုဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့နိုင်ငံတကာလူရှင်တွေကစီစဉ်ပေးထားတယ်လို့ဆိုပေမဲ့ဒုက္ခသည်တွေအတွက်ရန်မုံငွေနဲ့လူသားချင်းစာနာမှုအကူအညီတွေကတော့အရေးပေါ်လိုအပ်နေတဲ့အနေအထားဖြစ်နေတာပါဒီအချိန်မှာတော့မကြခင်ကြားရောက်လာတော့မယ့်မုတ်တုံမိုးရာသီမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာကမိုးတိထန်စွာရွာသွန်းမှုနဲ့လေပြင်းမုန်တိုင်းထံကြားရောက်လေရှိတဲ့ဆိုးဝါးတဲ့ရာသီဥတုထံကိုအပြင်းထန်ခံရမှာကိုတော့ယာယီမြေဆိုင်တဲလေးတွေမှာနေထိုင်နေရတဲ့ဒုက္ခသည်တွေကအလွန်ဆိုးရိမ်နေကြတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ကော့ဆက်ဘဇာအနီးမှာရှိတဲ့ဘာလူခါလီဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကိုအီစလန်ကတော့သူတို့ရဲ့ဆိုးရိမ်ချက်အခုလိုပြောပါတယ်
မိုးရစီမကြခင်ကာလမှာပြင်မိုးရစီရောက်တော့မှဆိုတော့ဒီမှာဒုက္ခစီရဲ့အကျံကြီးအလွန်ဆိုးရတဲ့အကျံကြီးမှာရှိနေပါလေ။ဒါဖြစ်လို့ဆိုရင်ဒီမှာခေါင်းကုန်းပေါ်မှာဖောက်တာတဲ့ဒေးကလေးတွေနောက်ခေါင်းကုန်းဘေးမှာဖောက်တာတဲ့ဒေးကလေးတွေဆိုရင်ဒီမိုးရစီရောက်မှစီအပြန်ဒီစီးရင်ကိုအကျံကြီးရှိနေပါလေဒီမှာ။ကျွန်တော်မိုးမကြခင်ကာလမှာဒီမှာခေါင်းကုန်းခေါင်းကုန်းမှာရှိတဲ့ဒုက္ခစီဒေးကလေးတွေကိုဒီရေကြီးတဲ့နေရာမှာရှိတဲ့ဒုက္ခစီတွေကိုပြန်လေနေရာကောင်းကိုဆွတ်ပြောင်းပြီးတော့နေရာဆက်တပ်ပေးပါဆိုပြီးတော့ကျွန်တော်ကထောက်ဆူကြည့်ပါတယ်။နောက်ပြီးတော့ဒီမှာအမွတ်ကမရသေးဝါတွေတို့တော့မရတာတော့ plastic မိုးကတော့မရတာလူတွေကဒုက္ခစရာအများကြီးပါဆိုတော့အဲ့ဒါငုံမကျနေအမြန်ဆုံးဆွန်ရပေးပါဆိုပြီးတော့ကျွန်တော်ကဒုက္ခစရာရဲ့ဖုန်းဆူရှာရပါ
ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းဒီမှာအခုလိုတိမ့်ချီခိုလုံနေရပြီးတော့နေထိုင်ရေးတွေအခက်အခဲအတော်လေးဖြစ်နေကြပေမဲ့လို့ဒုက္ခသည်တွေကသူတို့ရဲ့နေရည်ရင်းကိုမပြောင်းရဲကြသေးပါဘူးအသက်နေရည်လုံခြုံမှုနောက်နေရည်ရင်းတွေမှာနေရာပြောင်းလဲချထားရေးနဲ့နေရှင်လူနေမှုဘဝတွေအတွက်ခိုင်မာတဲ့အာမခံချက်တွေမရသေးတာကြောင့်လို့လည်းကိုဤစလန်ကပြောပါတယ
်ကျွန်တော်ကကတော့ကျန်ဖို့အစီအစဉ်ကတော့မမီသေးဘူးဘာဖြစ်လို့စီမြမအစီအပြေကတော့ကုလသမဂ္ဂရဲ့ဖေရှင်ချက်တကူကမှလိုက်ရောက်တာကိုကျွန်တော်တို့မသေးရသေးရပါဘူးကျွန်တော်တို့ရဲ့ကောင်းစုတားတဲ့ကျွန်တော်တို့ဒုက္ခစဉ်များရဲ့ကောင်းစုရှက်ကိုမြမအစီအပြေကလိုက်ရောက်မယ်ဆိုရင်ကျွန်တော်တို့ကတော့ပြန်တော့ဖို့အစီအစဉ်ပါပဲကျွန်တော်တို့ကိုနိုင်ငံသားခွင့်ရအပြေဝတ်ပြရမယ်နောက်ကျွန်တော်တို့ရဲ့ဘေးကင်းလုံခြုံမှုဆိုတာရှင်းရမယ်အာမိမိရဲ့မူလချိတ်ရွာမှာပြန်လေနေထိုင်ကြပြုစီရမယ်အဲ့ဒီအချက်လာကိုမြမဆီရတကလိုက်ရောက်မယ်ဆိုရင်ကျွန်တော်ကတော့ပြန်ပေါ်ဖို့အဆင်ပြေပါပဲ
မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိတဲ့သူတွေဘက်ကတော့ဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်လည်ပို့ဆောင်ပေးဖို့ရောက်လာတဲ့ဒုက္ခသည်တွေပြန်လည်လက်ခံနေရချထားရေးပူးပေါင်းဆောင်ရွက်နေပေမဲ့လို့အခုလိုတိမ့်ချီတဲ့ဒုက္ခသည်တွေကမပြန်လို့ကြသေးတဲ့အခြေအနေမှာတော့တနိုင်ငံတာဝန်ရှိတဲ့သူတွေအနေနဲ့ဒုက္ခသည်တွေအရေးပေါ်လိုအပ်ချက်အခက်အခဲတွေကိုပဲအဓိကထားကင်တွယ်ဖြေရှင်းပေးဖို့လိုတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကအကြံပြုပါတယ်
သူတို့သဘောတူထားတဲ့အချက်တွေမှာ ကူပါလေပြန်လာတဲ့လူတွေကတုံ့ပြန်ရမယ်ဆိုတာကကျွန်တော်တို့ရဲ့အသက်အန္တရာယ်တွေမကောက်ဘူးလေကျွန်တော်တို့ယာတိဥဒ္ဒံရောအထွေတွေပေါ့နော်တို့ဘဝယက်တိနိုင်ရေးအတွက်လူအမဲ့ကိစ္စရတဲ့အားလုံးလုံးကြုံရှိဖို့အတွက်ကိုတို့ကသဘောတူချက်ယူထားတာရှိပါလေအဲ့ဒီတိုင်းဒီနေ့ကျွန်တော်တွေးလိုက်တာသတင်းစာထဲမှာဘာတွေးလဲဆိုလို့ရှိရင် storm shelter 26ခုလုံးဝင်ဆိုပြီးတော့ကျွန်တော်တွေးလိုက်တယ်လေ
ဟုတ်ကဲ
့ဖြစ်တဲ့လားတော့ဖြစ်ရင်တော့တို့ရဲ့လုံခြုံရေးဆိုတာကျပေါင်းဆောင်ရဲ့တုံ့ပြန်ရေးစိတ်ချရေးကိုတို့တို့ကနှစ်ဖက်ဆုံးအစိုးရမှာတာဝန်ရှိပါလေ။ကိုယ်ကကမလာသေးတဲ့လူတွေအတွက်လည်းတို့တာဝန်ယူရပါလေ။ဒီဘက်ကရောက်လာပြီဆိုတော့ဒီဘက်အစိုးရနေပြီးတာဝန်ယူရမယ်။ဒါကတော့တကယ်ကိုလူကိုရေး humanitarian ကတဲ့အတွက်ကိုအဲ့ဒီစကားကိုတို့ရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။မြန်မာနိုင်ငံဘက်ချမ်းမှာတော့ဒုက္ခသည်တွေပြန်လာလို့ရှိရင်မုံတိုင်းဘေးအန္တရာယ်ကတင်းရှောင်နေထိုင်နိုင်တဲ့ယာယီခိုလုံရေးစခန်းတွေကိုတိဆောက်ပေးထားသလိုပြန်လည်လက်ခံနေရချထားရေးစခန်းတွေကိုလည်းမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာဂျာစခန်းတွေဖွင့်လှစ်ပြီးတော့စီစဉ်ဆောင်ရွက်နေကြဆဲဖြစ်ပါတယ်လက်တလောအချိန်တွေမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပေးလိုက်တဲ့ပြန်လာကြမဲ့ဒုက္ခသည်တွေရဲ့စီရင်ကလည်းစီစဉ်နေရဆဲအနေအထားဖြစ်လို့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကတော့နှောင့်နှေးနေဆဲဖြစ်ပါတယ်ဒါပေမဲ့နေထိုင်သွားလာရေးနဲ့စားဝတ်နေရေးအခက်အခဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကိုထပ်မံတင်းရှောင်လာသူတွေလည်းရှိနေဆဲဖြစ်တယ်လို့ဒုက္ခသည်တွေကပြောပါတယ်ရှင်
မဆုမမရှင်အခုတော့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တော့မှာပါနိုင်ငံကျော်အစိုးရဒေါ်မမအေးဆိုရင်တော့တီရင်းရောပြပမှာပါမသိသူမရှိသလောက်ထင်ပေါ်ကြော်ကြားသူတဦးဖြစ်ပါတယ်မြမဂီတလောကမှာဆယ်စုနှစ်ပေါင်းများစွာအောင်မြင်စွာရပ်တည်လာခဲ့တဲ့ဒေါ်မမအေးဟာတိမ်မြုပ်လူနီးပါးဖြစ်နေတဲ့သူနဲ့ခစ်ပြိုင်မြမတန်စင်တေးတန်ရှင်ဂီတပညာရှင်တွေကိုပရိသတ်တွေမေ့မသွားစေရည်အတွက်ရောမြမတန်စင်စစ်စစ်လိုင်းကိုပဲရွေးချယ်ပြီးဒီကနေ့ဂီတလောကမှာရပ်တည်နေကြတဲ့မျိုးဆက်သစ်လူငယ်တွေကိုလက်တွဲခေါ်တဲ့အနေနဲ့ရောမြန်မာနိုင်ငံမှာခိတ္တရောက်ရှိခိုက်ဖျော်ပြေပွဲတွေကျင်းပခဲ့ပါတယ်။ဒါရီနဲ့ပတ်သက်လို့ဒေါ်မမအေးကို VOE ရန်ကုန်ရုံးခွဲမှာကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ဒီမှာမအေးခုလိုမျိုးလာပြီးတော့မင်းများဝင်ပြည့်ရတဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအန်တီဒီမှာရောက်တွေ့ရောက်ခဲ့ကိုမိတ်ဆွေတွေကိုမိသားစုဝင်တွေနဲ့ဆုံတဲ့အချိန်မှာဝင်းနေဝဲလေးလှုပ်လှုပ်တယ်လှုပ်ဖြစ်တယ်ဆိုတာလည်းကြားပါတယ်အသက်ကလည်းအခုအသက်ပြောလို့ရလားကျွန်တော်တို့
85
နှစ်ရှိသွားပြီဆိုတော့
အန်တီကပြည့်ပြီ86တက်တာပြီ
ဆိုတော့ဝင်းနေဝဲလှုပ်ဖြစ်တဲ့ဟာလေးရောဘယ်လိုပုံစံမျိုးလှုပ်ဖြစ်လဲ
ဆရာတော့လည်းဟိုဘာလို့ပြောပြောလေဘဝတစ်ခုမှာ၄ဘုံ၃ဘုံရောက်တဲ့နှစ်ဆိုတော့လည်းအမှတ်တရတစ်ခုကိုလှုပ်တင်တယ်လို့လူစားပါတယ်ပါဆို250ပြည့်တော့လည်းတခါတလူပဲမိတ်ဆွေပေါင်းစင်းတွေဖိတ်ပြီးတော့ကျွေးအမွေးရလူတွေတိုင်းရင်လုခဲ့တာပဲအခု85နှစ်မှလည်းတခါလုံမဲ့လို့စဉ်းစားထားတာပေါ့ဒါမှမဟုတ်ကိုမွေးရဘယ်လိုဖြစ်နေလဲဆိုတော့ဇူလိုင်ကိုကွယ်ဇူလိုင်26ရက်ဆိုတော့တကယ်ကိုမိုးရင်းကြီးမိုးရင်းမှာဒီကိုနိုင်ငံကအင်မတန်မှမိုးများတဲ့နိုင်ငံလေဘယ်နဲ့လုံးမှပွဲတွေပါလေလုံမပေးနိုင်ဘူးပါဆိုဟို20နီးပါးလောက်ပေါ့နော်ဟိုကွဲကွာနေတဲ့ပြည်သက်ကိုရောက်တဲ့ခိုင်လေးမှာပေါ့နော
်
သူတို့ဖြောပြချင်တာလည်းပါတယ်နောက်တော့စဉ်းစားမိတာပေါ့နော်ကိုဒီသက်ဒီမှာဘာလို့ပြီးသွားရင်ကောင်းမလဲဆိုတာလည်းစဉ်းစားမိတာပေါ့အဲ့ဒါကြတော့ကိုမင်းလေးပိုက်ပွဲကိုမှတ်တရလုပ်ဖြစ်မယ်ဆိုရင်ကိုတို့ရှိရနေပြီးတော့လုပ်ခဲ့ရတဲ့လူပြန်ရှင်တွေရှိတယ်သူတို့တွေသက်ကြီးကုန်ပြီတချို့လည်းပဲဟိုနားတဲ့ရွယ်တွေရောက်ကုန်ပြီတချို့လည်းပဲမကြမ်းမတဲ့အတွက်ကြောင့်မလို့နားနေရပြီသူတို့တွေကတစ်ချိန်တုန်းကကိုချစ်တဲ့ကန္ဒီတာပြင်လာနေတဲ့ကိုပြည်သူလူတို့တွေကိုဖြောပြပေးခဲ့ပြီတည်တည်ပေးခဲ့ပြီဟုတ်တယ်မလား
ဟုတ်ကဲ့
အဲ့တော့အခုသူတို့အသက်ကြီးလာပြီဒီရွယ်တွေရောက်ကုန်ရပြီလို့ပြည်သူတွေလည်းပြတ်ပေးခြင်းနဲ့အဲ့ဒီတချင်းကိုစုစားတဲ့လူကဟောစုလူပါပဲဟောစင်ကတော့ဟောဒီမျိုးသမီးကဆိုရာဟောစင်ကတော့ဘသူဘသူကဆိုရာပေါ့နော်ဟိုဘယ်လိုခေါ်မလဲမမေ့တော့လည်းပဲထပ်ပြီးတော့မမေ့နေအောင်ပေါ့လုပ်ချင်ဟု
တ်ကဲ့ဟုတ်ကဲ့
အခုခဏခဏပဲလူတွေပြောနေကြတာဟိုခေပေါ်ရသိလွှမ်းမှုတဲ့တို့ကြောင့်ဗမာသားတွေကပျောက်ဆုံးကုန်ပါပြီနောက်ဘလူတွေမှမရှိတော့တဲ့လောက်တော့ဖြစ်နေပြီပါညာဆိုတော့အဲ့ဒီတန်နေထွက်လာအများကြီးပဲမင်းတို့လည်းကြားမှာပါဟု
တ်ကဲ့
အဲ့တော့ရှိပါတယ်ကိုကခဏခဏပြောတယ်ပြောလို့ရှိပါတယ်ရှိပါတယ်ဒါမှမဟုတ်သူတို့စင်ပြောက်နေတာပါလို့ကိုပြောခဲ့တယ်အဲ့တော့စင်ပြောက်နေတဲ့ကလေးတွေကိုစင်မောပြန်တင်းမှုလည်းစဉ်းစားမှာပေါ့ဟုတ
်ကဲ့ဟုတ်ကဲ့
စင်မောမတက်လိုက်ပြီးသူကမမြင်ဘူးမမြင်လည်းမသိရဘူးဒါထုံးစံပါပဲနော်မမြင်လို့မသိတာတော့ဘယ်နဲ့လုပ်မလဲဒါမှမဟုတ်တခုရှိတာကစင်မောတက်သေးပဲဖြစ်စီစင်မောမှမတက်ဖဲနဲ့အခွေတွေထွက်ပြီးတော့ထုတ်လို့နေတယ်ပဲဖြစ်စီကိုရဲ့ပြည်သူကကိုရဲ့ပမာဒန်ကလေးတွေကိုအားပေးနေမယ်ချင်းမြောင်နေမယ်ဆိုလို့ရှိရင်ဒီလောက်ကဘယ်လိုပြောက်မှာတော့ကိုယ့်နိုင်ငံကမြန်မာနိုင်ငံပဲ
ဆိုလို့နေရာတစ်ခုတော့အနေရနေမှာပေါ့အ
ဲ့တော့ဟိုလက်ခံပေးဖို့ဆိုတာ အနုပညာရှင်နဲ့ပြောလို့မရဘူးပြိဿကသူ့ဘာသူနားလဲသွားနေချင်းမြောက်အမှားဘာလို့တို့တွေအခုထိယက်တည်နေတဲ့နာမည်ကကိုယ့်အကိုယက်တည်တာမဟုတ်ဘူးနော်ပြည်သူတို့ယက်တည်ပေးတဲ့နာမည်လို့ယူဆရမှာ
ဟုတ်ကဲ့
တို့စိတ်ထဲမှာကိုယ့်ကိုမေ့သွားပြီဆိုရင်ဒီနာမည်လည်းမရှိတော့ဘူးလေအဲ့လိုဖြစ်မှာ哦အဲ့လိုမျိုးသဘောပဲဒီကလေးတွေနောက်ထပ်တက်မဲ့ကလေးတွေလည်းပြည်သူတို့ကြားတဲ့ကိုမြောက်သွားဘူးပြည်သူတို့ကမမြင်ဘူးပြည်သူတို့ကမကြားဘူးဆိုရင်ဘယ်လိုလုပ်ပြီးတော့တို့သိမလဲအဲ့တည်းလည်းပါပါတယ်အဲ့တော့ကိုလောကထဲမှာရှိခဲ့တဲ့ဆန်ရဆရာကြီးတရောဆရာကြီးရေးတဲ့ကူတွေအများကြီးရှိခဲ့တယ်သူတို့တွေရဲ့တာသမီတွေဒီလောကထဲမှာရှိမှရှိသေးရဲ့လားဆက်ပြလို့လည်းတွေဘလောက်ရှိအောင်မလဲ
မျိုးဆက်တဲ့ဘသူတွေများရှိသေးလဲပေါ့
မျိုးဆက်တဲ့ဆရာမလည်းကိုတကယ်တကယ်ဟိုဂီတသမားရဲ့တာသမီဆက်လက်ဖြစ်ခြင်းဖြစ်မယ်တချို့ကလည်းဝန်နာပါလို့ဝန်လို့ထားလည်းရှိတယ်ဒါပေမဲ့နံပါတ်၁ကတော့ဟိုဆန်ရနန္ဒာဖို့ပေါ့နော်ကိုရဲကိုရဲကအရင်ရှားရတာပေါ့ကွယ်ရှားတဲ့ခါကျတော့မှမဆန်ရချစ်ဆွေရဲ့သားလေးဆိုရင်လည်းအဲ့ဘာလဲချစ်အောင်ဆွေးဆိုလူဆန်းရတည်နေတယ်လူမသိဘူးအဲ့ဒီကလေးတွေကိုပွဲတင်တယ်လူပဲဟိုတယောက်တည်ခဲ့တဲ့မောင်ဆိုးမဲဆိုတဲ့ကလေးရဲ့သမီးလေးတွေသင်းဆုံနေကြတယ်ဒါပေမဲ့လူမသိဘူးမမြင်ရင်သိဘူးအဲ့လိုခလုံးမျိုးတွေအဲ့လိုပဲပေါ့နော်နောက်အဲ့လိုပေါ့နော်ကိုဦးသိန်းတန်ရဲ့သမီးလေးတွေတွန်နေသိန်းတန်သမီးလေးတွေရှိတယ်အဲညာပါပဲဟု
တ်ကဲ့
အဲ့လိုမျိုးကိုဂီတမျိုးဆက်တကယ်အစစ်ပေါ့နော်ကိုဂီတမိသားစုကဆင်းသက်လာတဲ့အစစ်ကလေးတွေကိုပြန်တွေ့လာတဲ့ခါကျတော့သူတို့တွေလည်းပြည်သူတွေပြည့်ပြည့်ခဲ့ချင်တယ်တော့တော်လေသူကိုမိတ်ဆွေတကယ်ရင်းများရဲ့တောင်းကိုဆက်ထမ်းတာပါပဲ
ဟုတ်ကဲ့ဆိုတော့ဟိုအန်တီပွဲမှာတော့ဒါမျိုးဆက်ဟောင်းနေပြန်ပြီးတော့သူတို့လည
်းဟို
ပြန်ပြီးတော့ပိတ်သက်ရှိမှလာပြီးဖြိုးဖြိုးခွင့်ရလို့မျိုးဆက်တစ်တွေကိုလည်းမိတ်ဆက်ပေးပြီးသားဖြစ်တယ
်
ဆိုတဲ့ပုံစံမျိုးလေးပေါက်သွားတာပေါ့နော
်
ဟုတ်ကဲ့ဆိုတော့အန်တီကဒါရန်ကုန်မှာလုပ်တဲ့ပွဲတွေပေါ့
မ
န္တလေးဘက်မှာလည်းအန်တီသွားပြီးမန္တလေးကလည်းအန်တီကဘလို့မှပြတ်လို့မရတဲ့မျိုးဖြစ်နေတယ
်
ဆိုတော့မင်းတို့မှာလည်းဒီလိုအလားတူပွဲမျိုးလုပ်ဖြစ်တယ်ပေါ့ဟု
တ်တယ်ရန်ကုန်ကပြီးတဲ့အခါကျတော့မန္တလေးကိုလည်းအဲ့တစ်ပတ်တွင်းမဲ့ဒီဘက်မှာတရဲဟိုဘက်မှာတရဲသွားလို့ဖြစ်တာပေါ့နော
်ဒီအနုပညာလုပ်ငန်းတွေအပြင်အန်တီအနေနဲ့ကိုတက်တဲ့အနုပညာနယ်ပဲပေါ့နော
်ဒီ
တခြား private လုပ်ငန်းတွေရောက်တွန်းရောက်ခိုက်ကုရမငွေရှာတာလိုမျိုးပေါ့အဲ့လိုမျိုးတွေလုပ်တယ်လေကျွန်တော်တို့ကြားပါတယ်ဆိုတော့
ဘယ်လို
ဘာလို့များအန်တီကုညီလုံဆောင်ပေးတာရှိခဲ့ပြီလဲ
အစကတော့တခါလာလို့ရှိရင်ဟို3လလောက်ပဲနေတာပါဘုကောပြန်ငန်းနေတဲ့အခါကျတော့မှပဲပေါ့နော်အရေးတို့အင်မလန်ခင်ရရတဲ့ဆရာဝန်ကြီးတွေကနေပြီးတော့ request လုပ်တယ်။ဟိုပြောပါတယ်။သူတို့ foundation တက်ခု Go Future ဆိုတဲ့ foundation ရယ် New Life ဆိုတဲ့ foundation ရယ်နှစ်ခုကနေပြီးတော့ OC ပြီးတော့တဲ့။အဲ autism ဆိုတဲ့ယောဂဓမျိုးဖြစ်တဲ့ကလေးတွေရဲ့အကြောင်းအဲ့ဒါညမွေလို့ချင်လို့ရှင်နေ။အဲ့ဒါကိုကူညီပေးပါတဲ့ဆိုတာနဲ့ပဲနောက်တစ်တန်းတို့ပြီးတော့ဒီနေ့ထိပါပြန်လေးတာပဲ
ဆိုတော့အဲ့ဒီပွဲလေးရောအောင်မြင်မြင်ဖြစ်သွားလားဒီ
ဟုတ်တယ်အဲ့ဒါလည်းပထမဆုံးကတော့ဒီဘိုးယုံမွေးနေ့ကစာပြီးလုပ်မယ်ပေါ့ဖေဖော်ဝါရီမှာလုပ်မယ်ဆိုပြီးတော့ပြောခဲ့ရင်နှစ်ဆောင်ရင်းဆောင်တယ်ခုနောက်တော့အဲ့ဒီ16ရက်နေ့ကတော့လုပ်ဖြစ်သွားပါတယ
်ဟုတ်ကဲ့
အပြည့်မြို့မှာပထမဆုံးစာပြီးလုပ်ပါတယ်နောက်ဘယ်မြို့မှာလုပ်အောင်လဲဆိုတော့မသိပါဘူးတကူပြောတော့ကတော့ဟိုရေဦးလို့ဘာညိုလဲလို့ပြောင်းတယ်ခုကျတော့အဲ့ဒီမှာပါတော့ပဲနဲ့ပြည်မှာစပြီးတော့ဒီဖွဲ့ကဟိုလုပ်ဖြစ်သွားပါတယ
်
အဲ့တော့ဒီကအရေးကျန်တဲ့ကိုဝန္နာပါရပရာဟိတလုပ်ချင်တဲ့ဒီဓာရီကသာသမီတွေရေတွားပြီးတော့သချင်းဆူကြတာပေါ့
ဟုတ်ကဲ့ဆိုတော့အန်တီဖြတ်တန်းလာတဲ့အနုပညာတက်တန်းဟာဆိုလို့ရှိရင်လည်းဒါမနေတော့ဘူးလေအန်တီအခုလက်ထိလည်းတောက်လျှောက်လုပ်နေတာဟုတ်မြန်မာပြည်နဲ့ကလာတစ်ခုပြတ်သွားတယ်ဆိုပေမဲ့လည်းအန်တီအနုပညာနဲ့ပြတ်နေတာမှမဟုတ်တာဆိုတော့အန်တီရှေ့ကအခုမျိုးဆက်တစ်တွေတည်ယူနိုင်တာတွေကအများကြီးရှိတာကိုအန်တီတို့လိုမျိုးဒီဟိုပေါ့တစ်ခေတ်တခါအကောင့်ကိုသိရမလားလမ်းကြောင်းထွေပြီးတော့ရက်တည်ခဲ့ကြတဲ့အနုပညာရှင်တွေရှိရလူငယ်တွေသင်ယူစရာတွေအများကြီးရှိတော့ဆိုတော့အန်တီအားအရာတွေရောအနုပညာအမွေပေးဖို့လူငယ်မျိုးစစ်တွေမျိုးစစ်တွေပေါ့နော်အစီအစဉ်ရှိသလားလုပ်ပေးနေတာရောရှိနေပြီလား
အဲ့ဒါကတော့ရောက်တဲ့နေရာလုပ်ထားမှာပဲကလေးရယ်အင်္ဂလန်ရောက်တဲ့အင်္ဂလန်ကလေးတွေပေါ့ဟမ်ဘာပဲရောက်တဲ့ဘာပဲကလေးတွေပေါ့တွေ့တဲ့လူကြုံတဲ့လူကုန်တင်တော့တာပါပဲလက်ခီးသွားရင်တင်တဲ့အတွက်ကြောင့်မဟုတ်ဘူးဒါမှအဝေးတင်ဆိုတော့မှကဏ္ဍတစ်ခုတော့ထည့်လို့ရတယ်အော်နိုင်ငံတကာမှာပေါ့နော်တားလိုက်ပါတော့ကိုအမေရိကန်လည်းဆိုတော့အမေရိကန်မရှိတဲ့ဒီဝါနာပါတဲ့လူတွေလည်းကိုတင်ပေးခဲ့တာပဲအဲဟိုကအင်္ဂလန်လူတွေလည်းကိုတင်ပေးတာပဲရောက်တဲ့နေမှာတော့တင်ပေးနေတာပါပဲအခုဒီရောက်တော့လည်းပဲဂီတစီယုံကိစ္စတွေပဲကူပါတယ်အော်တော့လောရဆိုလို့ရှင်သူများအမ်ဘက်ဆီကနေပြီးတော့လာလဲတဲ့ hip hop အုပ်စုတစုလာလေ
ဟုတ်ကဲ့
အဲသူတို့ကလုံတော့တာသူတို့ကလာတော့တာ hip hop အဖွဲ့နေနဲ့လာတာဒါပေမဲ့သူတို့ကမြမဂီတကိုနားလဲခြင်းနဲ့တဲ့ဆိုတယ်အဲလည်းပဲဂီတစီယုံကပြောတော့အဲ့ဒီတချင်းကြီးမဟာဂိရစိတ်တာကိုကဲအဲ့ဒါဆိုလို့ရှိရင်တော့တချင်းကြီးတွေတချင်းကြီးပေါ့လေမဟာဂိရတွေကနေပြီးတော့သူ့ရှိမှာရောရောပွားပွားလုပ်ဆရာကြီးလည်းရှိပါရဲ့ပေါ့နော် traditional တွေကနေပြီးတော့ထုတ်ပြကြသို့ဆိုတော့အခုတော့လည်းဒီသုံးနေကြရတယ်ပေါ့နော်ဟိုသာသနာပွဲတွေဆိုလို့ရှိရင်တော့ထုံမချနာတွေပဲဆိုလို့နော်မင်္ဂလာတော်တွေပဲဆိုလို့ရှိရင်လားအခါတော့ပြရတယ်ပဲလှုပ်တော့ အဲကနေပြီးတော့ဘာသာရေးပွဲတွေလူပွဲတွေကြလို့ရှိရင်လည်းဒုဘတ်တွေဥပဒေတွေနဲ့ဆိုကြတော့အတန်ကြဆိုတာကမင်းတို့ရဲ့ဒီဟိုဟေဟောနဲ့အစဉ်ဆုံးအဲ့လိုဟာမျိုးလေးနဲ့တွေးပြီးတော့သူတို့တင်ပြပြီးတော့လုပ်ခဲ့တာပါလေသူလည်းဝန်တာမှာပါဟု
တ်ကဲ့
ကိုတိုင်းကိုပြပြပစ္စည်းကိုဟိုကိုသွားနေတဲ့တိုင်ပြန်လူတွေပြောပြရတဲ့သဘောပါပဲ
ဟုတ်ကဲ့အဲ့ဒီအမေရိကန်တန်ရင်းက UCB လုပ်တဲ့ဒီ hip hop ဖွဲ့ကိုကျွန်တော်လည်းတွေ့လိုက်ရတယ်လေဆိုတော့တခုခုရှိပြီဆိုလို့ရှိရင်ကျွန်တော်သိရသလောက်ပေါ့နော်မြန်မာနိုင်ငံထဲမှာမြန်မာဆိုရ UCB လုပ်တာဖြစ်ဖြစ်လူမှုဖွဲ့စည်းရ UCB လုပ်တာဖြစ်ဖြစ်မြန်မာဂီတဒီစစ်စစ်ကိုပြဖို့ကိုစားပြုဖို့ဆိုလို့ရှိရင်တစ်ကလေးဆိုအန်တီမမအေးကိုလူတွေကအရင်ဆုံးစဉ်းစားကြတာပဲကောင်းတဲ့ပေါ်လာတယ်ဆိုတော့ဆိုတော့ခုဒီဘောဖွဲ့ရောက်တော့လေအန်တီတချင်းနေလေသူတို့ mix လုပ်ပြီး remix လုပ်ပြီးတော့ဟိုအခွေထုတ်ကြတာတွေပါလေအန်တီလည်းသိတာပဲဟုတ်တယ်မလားအခုခစ်ပေါ်တေးတွေနဲ့ရောပြီးတော့ဆိုတော့အန်တီအခုသောသောကျွန်တော်မေးတဲ့ထဲမှာကျွန်တော်ထပ်ပြီးသိချင်တာလေးတစ်ခုကအခုဒီမှာအန်တီရောက်တော့ music တွေကိုတင်ကြပေးတယ်ပို့ချပေးတယ်သိသူတို့အန်တီအတွေ့အကြုံတွေ share ပေးတယ
်
ဟိုဆိုတော့ဒီဘလို့လူတွေကိုအန်တီအခုဘာလို့ဆိုလူဆိုတာအခြေခံရှိမှအန်တီတို့နဲ့အန်တီရှာတင်ယူဖို့ဆိုတော့အဆင့်ကိုလည်းရောက်လာမှာ哦အခုဘာမှမတတ်ဖယ်နဲ့ဟိုစီးနေဝါတာမသိပဲနဲ့တော့အန်တီရှိမှတင်ညီမလည်းဆိုပြီးလာရင်လည်းအန်တီလည်းတင်လို့ရမှာမဟုတ်ဘူး
ဟုတ်တယ်ဘာဆိုတော့အချိန်မပေးနိုင်
ဘူးဘလို့အဆင့်တွေကိုအန်တီကအခုတော့ဟိုဘာပေါ့lesson ကမ်းပေးနေလဲအန်တီအလုပ်နေ
တာအခုလောလောဆယ်ကတော့ဟိုဘယ်လိုခေါမလဲဒီဂီတကလေးတွေကကိုယ်ကိစ္စတွေကိုလိုက်ကူတာများရပြီလေအဲသူတို့အတွက်ကြိုးရှိအောင်တခုတော့လုပ်ပေးမယ်လို့စစဉ်းစားတာပေါ့ဆိုရင်တော့အခုလောလောဆယ်ကိုနားရှိတယ်ဆိုတဲ့ကလေးတွေက professionally လုပ်နေကြတာဟာလာမင်္ဂလာဆောင်တွေပါလေဟိုအပြင်ကပွဲတွေမှာသူဆိုနေကြပြီလေအဲ့လိုကလေးတွေဆိုတော့သူတို့မှာကအထိုက်လျောက်အဆင့်ရှိကြတာပေါ့နော
်
ဒီပညာနဲ့ပတ်သက်လို့ဒီဂီတပညာနဲ့ပတ်သက်လို့အသိရှိကြတယ်ကြရမှုကြတယ်ဟိုအများကြီးမလုပ်ဘူးတော့မှာပဲဟိုကပေါ့ဟိုတော်တော်များများတော့သူတို့တိခောက်မှာပါဟုတ်ကဲ
့တ
ိခောက်မှုလို့လည်းပဲစူစားလို့ရတယ်ပေါ့နော်တပူဟာဟု
တ်ကဲ့အ
ဲ့တော့ဒါပေမဲ့လို့အခုဟိုဒီရောက်မှာပေါ့နော်မင်္ဂလာဆောင်နှစ်ပွဲသုံးပွဲလောက်ကိုတက်လာတဲ့ခါကျတော့စူရဲစနေလေးတွေကနည်းနည်းချိုးယွင်းနေတာကိုတွေ့ပါတယ်အထူးသဖြင့်ဒီနာမည်ကြီးပြီးတော့နာမည်ကြီးပြီမဲ့လို့ဒီကဲအခြေခံကိုမယူခဲ့တဲ့ကလေးတွေကတော်တော်လေးကိုဟိုဘယ်လိုခေါမလဲဒီလာသမားတယောက်နေနဲ့မြင်ရရင်ကြားရင်တော့ဒါမဟုတ်ဘူးလို့ပြောမှာဟု
တ
်လူရတွေပိုရတွေရှိနေပါတယ်အဲ့ဒီဟာကိုအဲ့တော့ကိုယ်ပန်းပန်းမှာရှိတဲ့ကလေးတွေလိုက်ကူနေတဲ့ကလေးတွေကိုပြန်ပြီးတော့တန့်ပေးဖို့လို့စဉ်းစားရှိတယ
်ဟုတ
်ဘာလဲဆိုတော့ဒါကတော့ကွာကဲဟိုစီးကြောပြီးဆိုတာတော့စီးနောက်ချမ်းပြီးဆိုတာလေဆိုတာတကူလောကမှာရှိပါတယ်ဒါပေမဲ့လို့စနစ်မှာကတော့ဟွက်နေမှာဟွက်လို့ဆိုရပါတယ်ဆိုတော့အတိအကျမှုကလည်းရှိပြီးသား
ဟုတ်
အဲ့ရှိပြီးသားကိုမသိပဲနဲ့ဟိုနောက်လာတဲ့နောက်တဲ့ကလေးတွေကအဲ့လိုပေါ့နော်ဟိုတေချာစနစ်နဲ့တင်ရတာမဟုတ်ဘဲနဲ့ရှေ့ကလူကြီးတွေအမကြီးတွေဆိုတာကိုကြာဘူးနာဝတ်နဲ့လိုက်ဆိုတာတွေပါလေလည်းရှိနေတယ်အဲ့တော့ကြာဘူးနာဝတ်နဲ့လိုက်ဆိုတဲ့ခါကျတော့တခါလေကြာလဲအောင်ဝင်ကြပဲဖြစ်နိုင်မှာမလဲနော
်
သူတို့ကတကယ်တင်ထားတာမဟုတ်ဘူးကြာဘူးနာဝ
တ်တောင်းတာ
ဟုတ်တယ်အဲ့လိုပဲဖြစ်သွားတာတွေ့ရတယ်တွေ့ရတဲ့အတွက်ကြောင့်မို့လို့ကိုနာပဝဉ္ဇဉ်ကလေးတွေကိုတန်းတန်းရှင်းရှင်းကောင်းကောင်းမွန်မွန်နဲ့တကယ်အဆင့်ရှိရှိစနစ်ကိုလိုပေးခြင်းပေးဖို့ဆုံးဖြတ်တယ
်
အဲ့ကြောင့်မို့လို့အခုအလုံးကိုလည်းပြောထားပါနော်အန်ဒီကိုလိုက်ပြီးတော့လိုအပ်ပေးရဆုံးထမတော့ကိုကမွေးနေပွဲနှစ်ပွဲမှာလိုက်ကူတဲ့ကလေးတွေရှိတယ်။နောက်အပြီးကဒီပရာဟိတပွဲသွားလို့ရရှိမှာလိုက်ကူတဲ့ကလေးရှိတယ်။အဲ့ကလေးတွေအပြင်ဂီတစီယုံမှာလဲသွားပြီးတော့သင်မယ်လို့ဆုံးဖြတ်တဲ့အတွက်ကြောင့်ဂီတစီယုံကနေပြီးတော့တဆင့်လာပြီးတော့လဲ join နိုင်တယ်။အဲ့လူတွေကဘလို့ဘလို့ဖြစ်ရမလဲဆိုရင်ဂီတစီယုံဝင်ဖြစ်တယ်။နောက်ပြီးတော့ဟိုစုကဤတီသင်ပွဲတွေမှာလဲဆူရထားလူဖြစ်တယ်။အဲ့လူတွေဆိုလို့ရှိရင်လက်ခံပေးလိုက်လို့ပြောထားပါလား။အဲ့မို့လို့အခုမတ်လ9ရက်နေ့ကနေ9ရက်စနေနေ့ဟိုရဆက်ချလေအားလုံး10ရက
်ဟုတ်ကဲ့
မမတင်လာလေးတခုလုပ်ပေးမယ်လို့လုပ်ထားပါဟုတ
်ကဲ့အဒီကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးတင်ပါတယ်ပြောလို့ရ
တင်းလာနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်မကြခင်မှာတော့ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရမှာပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်မှာမြန်မာပြည်ကပေးစာများအစီအစဉ်နဲ့အတူနားဆင်ရမှာကတော့
ဒါပေမဲ့လှုပ်တော်ဘက်ကိုကြည့်လိုက်ရင်တော့အခြေအနေတမျိုးပြောင်းလဲသွားတာမြင်ကြရပါလိမ့်မယ်ဦးမြင့်နေရာမှာပြည်သူ့လှုပ်တော်ဥက္ကဋ္ဌအဖြစ်NLD ဘက်ကရွေးချယ်ပေးလိုက်သူက
ဒါကတော့မြမသမရနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌအပြောင်းလဲနဲ့ပတ်သက်လို့တုံးသက်ဆွေးနွေးထားတဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းတုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရမှာပါဒါအပြင်ကဘာတလွားထူးခြားစံပြအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့မြမပြည်ကပေးစာများအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင်
ပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ချင်းချင်းပေးပို့လာတဲ့မြေတားဒေလက်ဆောင်နားဆင်ကြရမှာဖြစ်ပါတယ်နော်။အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့စာတို့လေးတွေမှတ်ချက်လေးတွေသောရရှင်ရေးလာကြတာကိုပြောပြပေးကြပါမယ်။ကိုတင်မောင်လက်ဆိုတဲ့သောရရှင် Facebook Messenger ကနေလာရေးတာပါ။မင်္ဂလာပါ။ VOE ကျမ်းမာပျော်ရွှင်ပါစေ။ VOE မြန်မာပိုင်းအစီအစဉ်အားလုံးကောင်းပါれ။ကျေးနပ်အားရပါれ။အဖွဲ့သားတွေအားလုံးကျမ်းမာကြပါစေလို့ရေးလာပါれ။ဟုတ်ကဲ့ပါ။အထူးကျေးဇူးတင်ပါတယ်။အစီအစဉ်ကိုနားဆင်အားပေးတဲ့အတွက်ရောအခုလိုမျိုးဒီကျမတို့ VOE အဖွဲ့သားတွေကိုကျမ်းမာပါစေ။ဆုပြီးဆုတောင်းပေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်။ကိုတင်မောင်လည်းကျမ်းမာပျော်ရွှင်ပါစေလို့ပြန်ပြီးဆုတောင်းပေးခြင်းပါတယ်။နေထူးမြတ်ဆိုတဲ့သောရရှင်ကလည်း VOA TV သတင်းတွေကိုနေ့စဉ်ကြည့်ရှုရင်းနဲ့ကျေးဇူးတင်မိပါတယ်တဲ့ဘ ഹു သုတတွေလည်းအများကြီးရလို့ပါ Thanks VOA လို့ရေးလာပါတယ်ဟုတ်ကဲ့ပါ You are welcome ပါနေထူးမြတ်ရှင်ဒီသောရရှင်ကတော့ရုံမြင့်တကြားသတင်းတွေကိုကြည့်ရှုအားပေးသူဖြစ်ပါတယ်အောင်တန်းဆိုတဲ့သောရရှင်ကလည်း VOA သတင်းဌာနကတင်ဆက်တဲ့ Why not the why not သားတွေအားလုံးကိုစိတ်နှပြရွှင်လန်းချမ်းမြေပါစေဆိုပြီးတော့မင်္ဂလာရှိရှိဆုတောင်းပေးလာပါတယ်ကျေးဇူးအထူးတင်ပါတယ်ရှင်ပြုံးလွင်ကကိုကြော့ကြော့အောင်ကတော့တချင်းတောင်းကျင်ဘလို့တောင်းရမှလဲဘယ်နေ့တွေတောင်းရမလဲဗျာတဲ့ဘယ်ချိန်ရောက်လဲဖြေချပေးပါတယ်ဟုတ်ကဲ့ကျမကတော့သူ Messenger မှာစာပို့ပြီးမေးလာတဲ့အတွက်အဲ့ဒီမှာပြန်ပြီးတော့ဖြေချပေးလိုက်ပါတယ်ဒီနေရာကနေတောင်းရင်ရပါတယ်လို့အဲကြောင့်မလို့လဲအဲ့ဒီနေရာမှာသူကတောင်းလာပါတယ်ဒါပေမဲ့တက်ဆက်ထဲပဲသူမေးလာတာကဘယ်နေ့တွေတောင်းရမလဲဘယ်ချိန်ရောက်လဲဖြေချပေးပါတယ်ဟုတ်ကဲ့ပါFacebook Messenger ကတစင်စာရေးပြီးတော့တောင်းလာတဲ့အတွက်ကြောင့်မလို့ကျမတို့စီကိုချက်ချင်းရောက်ပါတယ်။ဒါမှလည်းအစီအစဉ်လုပ်တဲ့နေ့ပေါ်မှာမူတည်ပြီးတော့ဒီကိုအရင်ရှေ့ကနေပြီးတော့သောရရှင်ရဲ့ရေးထားတဲ့စာတွေရှိရင်လည်းကိုရဲ့စာအတွက်မဖို့ပြသေးဘဲနဲ့နောက်တစ်ပတ်ကိုစာအလှည့်ကြတဲ့အထိတော့အဆောင်ရပါတယ်နော်။ကိုကြောကြောင်းတောင်းလာတဲ့တခြင်းလေးကိုတော့ဒီတစ်ပတ်ထုတ်လွှင့်ပေးပါမယ်။ကျမ Messenger ပေါ်မှာလည်းစာပြန်ထားပါတယ်နော်။အခုသောရရှင်အနေနဲ့ကျမတို့စီကိုစာရေးပြီးတော့သိကျင်တာရင်းမေးတယ်ဆိုရင်ကျမတို့အချိန်ရရင်ရတယ်လို့ Messenger ပေါ်ကလည်းပြန်ပြီးတော့ဒီအကြောင်းပြန်ပေးပါတယ်လို့တင်ပြချင်ပါတယ်။သူလိုပဲနောက်ထပ်ဒီ Messenger ကနေလှမ်းမိလာတဲ့သောရရှင်တယောက်ကတော့ Shine နေခါပါသူက I like to study EDM usage program please give me a link နဲ့သူ EDM သင်ကန်းစာအစီအစဉ်ကိုလေ့လာခြင်းလို့အဲ့အစီအစဉ်နားထောင်လို့ရတဲ့ link လေးပို့ပေးပါလို့ပြောလာပါတယ်ဟုတ်ကဲ့ပါအစီအစဉ်တက်ကိုနားထောင်ခြင်းနဲ့ဆိုတော့ကျမတို့ရုံမြင့်တန်ကြားကထုတ်လွှင့်ပေးတဲ့အချိန် Radio ကနေထုတ်လွှင့်ပေးတဲ့အချိန်ပြီးတော့အဲ့အစီအစဉ်တွေကိုဒီ Facebook စာမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပေးတာဒါမှမဟုတ်လည်းအစီအစဉ်လွှင့်ပေးတဲ့အချိန်မှာ Facebook စာမျက်နှာပေါ်မှာတင်ထားတာတွေကိုကြည့်ရှုလို့ရပါတယ်ကျမတို့ရဲ့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ bamis.voanews.com website မှာဆိုရင်လည်းကျမတို့ရဲ့ဒီ edit အစီအစဉ်ကိုအတန်ဖန်ရစာသားတွေရောအပြည့်စုံတင်ထားပေးပါတယ်။ဒီသွားရှင် shine နေခါကိုလည်း messenger ပေါ်ကနေပြီးတော့ကျမတို့ VOA မြန်မာပိုင်း website စာမျက်နှာကိုပို့ပေးလိုက်ပါတယ်နော်။အဲ့ဒီ website စာမျက်နှာကိုရောက်ရင်တော့ EDM တင်ကန်းစာတင်ထားပေးတဲ့စာမျက်နှာကိုရောက်အောင်သွားရမှာပါ။ VOA ရဲ့မူလစာမျက်နှာပေါ်ရောက်ရင်ဒီသွားရှင်ဆိုင်နေခသွားခြင်းနဲ့အစီအစဉ်စာမျက်နှာကိုဘယ်လိုသွားရလဲအခုပြောပြပါမယ်နော်ကျမတို့မူလစာမျက်နှာပေါ်က VOA menu bar ပေါ်မှာအင်္ဂလိပ်စာလေးလာမယ်ဆိုတဲ့နေရာကိုသွားရွေးလိုက်တယ်ဆိုရင်အဲ့ဒီမှာထပ်ပြီးရွေးချယ်လို့ရတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေပေါ်လာပါလိမ့်မယ် ိမ်မှာတော့ပထမဦးဆုံးအကြောင်းက American 3 EDM အစီအစဉ်ဆိုတဲ့စာကြောင်းပဲဖြစ်ပါတယ်အဲ့နေရာကိုသွားနှိပ်လိုက်ရင်တော့ EDM တင်ကန်းစာစာမျက်နှာကိုရောက်ပါလိမ့်မယ်အဲ့မှာအတန်ဖိုင်ကိုလည်းတင်ထားပေးသလိုတင်ကန်းစာအစအဆုံးကိုလည်းစာသားနဲ့တူကဖတ်ရှုနိုင်ပါတယ်ခုနကပြောသလိုပဲကျမအဲ့ Messenger ကနေပြီးတော့လင့်ပြန်ပြီးတော့ပို့ပေးထားပါတယ်နော်အစီအစဉ်တွေကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်တော်ရရှင်တွေကိုနောက်ပိုင်းမှာတော့မြန်မာသတင်းလေးတစ်ပုဒ်နဲ့မြစ်တာဒီလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်အခုတော့တော်ရရှင်တွေရဲ့ပေးစာတွေကိုဆက်ပြီးပြန်ကြားပေးကြပါမယ် VOA အစီအစဉ်တွေကိုဘလို့ဖန်းယူနားဆင်ရမလဲဆိုတော့မေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုပြန်ကြားပေးကြပါမယ်လူစိုးကြော်ဆိုတဲ့တော်ရရှင် Facebook မှာမေးလာတာပါ VOA ရဲ့ Radio အစီအစဉ်ကိုဖုန်းနဲ့ဖန်းယူနားထောင်ကြပါမယ်ဘလို့ဖန်းယူရပါမလဲတဲ့ဟုတ်ကဲ့ပါလက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ခြင်းနဲ့ဆိုတော့အဲ့ဒီလက်ကင်ဖုန်းကအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြစ်ရပါမယ်လို့ပဲပထမဦးဆုံးဖြေကြားခြင်းပါတယ်။အဲ့ဒီလိုအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်း website ကနေပြီးတော့နားဆင်လို့ရတဲ့နည်းကတော့ပထမနည်းပါ။အဲ့ဒီစာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်တွေပြောတာကြားဘူးပါတယ်နော်။ဒါပေမဲ့ကျမဒီမှာဒီသောရရှင်ဝင်ခြင်းနဲ့ဆိုရင်ပြောပြပါမယ်။ကျမတို့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ voanews.com/bemi ဆိုတဲ့လိပ်စာမှာတွားပြီးတော့နားဆင်နိုင်တာပါ။ဒါမဲ့အဲ့ထက်ပို့ပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သောရရှင်တွေတယ်လီဖုန်းသုံးတဲ့သောရရှင်တွေပို့ပြီးတော့အဆင်ပြေလွယ်ကူတာတွေ့ရပါတယ်။ Facebook မှာ VOA Bemis News ဆိုပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ။VOA Bemis News ဆိုပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်။အဲ့ဒီမှာရုပ်မြင်သံကြားရော Radio အစီအစဉ်တွေကိုရောလေးလိုင်းကထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထုတ်လွှင့်ပေးနေတာပါ။အစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်။အစီအစဉ်တွေဓာတ်ရိုက်မကြည့်လိုက်ရဘူး။မနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါတယ်။လွယ်လွယ်ကူကူအဆင်ပြေပြေနားဆင်လို့ရမယ်လို့မျှော်လင့်ပါတယ်နော်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ပထမအဆုံးရှမ်းပြည်တောင်ပိုင်းကနေပြီးတော့မူရစီပြဿနာရှိနေလို့ဆိုပြီးတော့စိတ်ညစ်ပြီးတော့စာရေးလာတဲ့တော်ရရှင်ခွန်မရဲ့စာကိုဖော်ပြပေးခြင်းပါတယ်
။မင်္ဂလာပါ VOA ခင်ဗျာကျွန်တော်မေးခြင်းပါတယ်ကျွန်တော်တို့ရှမ်းပြည်တောင်ပိုင်းပအိုးကိုပိုင်အုပ်ချုပ်ရေးဒေသကဟိုပုံးပင်လောင်စီဆိုင်တောင်ကြီးတောင်ဘက်ကြောက်တလုံးမြို့နယ်ဒေသခွဲရွာတွေမှာအများစုကပအိုးတွေဖြစ်ပါတယ်။မူရစီဝါကရေလိုပေါနေတာပါခင်ဗျာ။မူရစီဝါနှိမ်နှင်းရေးဆိုတာအဲ့ဒီဒေသတွေမှာတကယ်ပဲဥပဒေဆိုတာမရှိတော့ဘူးလားရဲလုံကြုံရေးဆိုတာလည်းမရှိယောက်ျားလေး80ရာခိုင်နှုန်းကမူရစေဝါတွေတုံးနေတာကိုမြင်ရပါတယ်တကယ်ကိုစိတ်မကောင်းပါဘူ
းမူရစေဝါနှိမ်နှင်းရေးတွေတကယ်ပဲမနိုင်တာလားဒါမှမဟုတ်တခုခုပဲမှားနေသလားတဲ့ယောက်ျားလေးတွေတော်တော်များများမူရစေတုံးနေကြတယ်ဒေတာဖွံ့ဖြိုးရေးအတွက်အထူးစိတ်မကောင်းဖြစ်ရပါတယ်ဆိုပြီးတော့တော်ရရှင်ခွန်မရေးလာတာပါဖုန်းတာဝါတိုင်းရွာနောက်မှာလာထောင်တဲ့အတွက်ကြောင့်မလို့ဒါရွာကိုလှုပ်ကြံတာပါလားဆိုပြီးတော့စိုးရင်ကြီးရေးလာတဲ့တော်ရရှင်ကတော့လင့်ထက်မောင်းဖြစ်ပါတယ်
ကျွန်တော်တို့ရွာမှာဖုန်းတာဝါတိုင်းကုမ္ပဏီကငွေသိန်း30မလုံးပေးပြီးတော့ဖုန်းတာဝါတိုင်းစိုက်ထူဖို့ပြင်ဆင်နေပါတယ်ကျွန်တော်တို့မှာတခြားလက်လန်းမမိတာကြောင့် VOA သတင်းဌာနကိုအားကိုးပြီးတော့တင်ပြအပ်ပါတယ်ကျွန်တော်တို့နိုင်ငံလိုတခြားနိုင်ငံတွေမှာလည်းပဲလူနေထူထပ်တဲ့ရက်ွက်ကျေးရွာတွေမှာဖုန်းတာဝါတိုင်းတွေစိုက်ထူကြတာပါပဲလားဥပမာအင်္ဂလန်ဂျပန်နော်ဝေးကာတာနိုင်ငံတွေမှာကျွန်တော်တို့နိုင်ငံလိုရက်ွက်ကျေးရွာတွေမှာဖုန်းတာဝါတိုင်းစိုက်တယ်မစိုက်ဘူးသိကြပါတယ်ဗုဒ္ဓဘာသာမြန်မာနိုင်ငံမှာရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေရလားဆိုတာကိုလည်းသိကြပါတယ်
။ဟုတ်ကဲ့ပါ။ဒီတော့ရှင်ကသူ့ရဲ့စာနဲ့တူတူရှောက်လာစာရင်းနဲ့စာတစောင်ကိုလည်း Facebook ပေါ်ကနေပေးပို့လာပါတယ်။ဒီတော့ရှင်ရဲ့စာကိုအကြမ်းမြင့်ဖတ်ကြည့်တော့ဒီဖုန်းတာဝါတိုင်းတွေကလူတွေရဲ့ကျန်းမာရေးကိုဘယ်လောက်တောင်မှအနေနဲ့ပေးနိုင်လဲဆိုတဲ့အကြောင်းကိုရေးထားတာတွေ့ရပါတယ်။ဟုတ်ကဲ့ပါ။ဒီတော့ရှင်ကိုဖြည့်ပေးရမယ်ဆိုရင်တော့အရင်ဆုံးစိတ်အေးအောင်ပြောချင်တာကတော့ဒီ cell phone တာဝါတိုင်းတွေကြောင့်ကင်ဆာရောဂါဖြစ်နိုင်တယ်ဆိုတာမဟုတ်ပါဘူးလို့ပဲဖြည့်ချင်ပါတယ်။American Cancer Society American Cancer အဖွဲ့ကတေချာသုတေသနအလုပ်ပြီးတော့မှသူတို့ပြောထားတာဖြစ်ပါတယ်။သူတို့ website မှာဝင်ပြီးတော့ကြည့်နိုင်ပါတယ်နော်။ Cell phone tower တိုင်းတွေကနေထုတ်လွှင့်တာက RF လို့အတူကောက်ခေါ်တဲ့ Radio Frequency Signals Radio line တွေပဲဖြစ်ပါတယ်။နောက်ပြီးတော့ Cell phone tower တိုင်းတွေကအမြင့်မှာထောင်တော့မှသူတို့ရဲ့ line တွေကိုဖုန်းနေနဲ့ချိတ်ဆက်ရနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ဆီကထုတ်တဲ့ Radio line ကလည်း FM Radio line တို့လောက်ဒီ Microwave line တို့လောက်ပဲအပြော့နေပြီဖြစ်ပါတယ်။ American ပြည်အောင်စုမှာတော့ဒီပြည်အောင်စုစက်သွေးရေးကော်မရှင် FCC ကဒီ Radio Line RF Line နဲ့ဘယ်လောက်ထိထိတွေ့ရင်အနေနဲ့မကြည့်ဘူးလဲဆိုတာသတ်မှတ်ပေးထားတာရှိပါတယ်။အဲ့တော့ဒီ cell phone tower တွေနေရာထွက်တဲ့ Radio Line ကအဲ့ဒီ line အနေအထားထိမရောက်ဘူးလို့ဆိုပါတယ်။ပြီးတော့ British ကနေပြီးတော့သုတေသနတစ်ခုမှာတော့မိသားစု 1000 ကလင်းငယ်တွေရှိတဲ့မိသားစု 1000 ကိုသုတေသနလုပ်ကြည့်တော့ကလင်းငယ်ဘဝတွေမှာဖြစ်တဲ့ cancer ရောဂါမျိုးတွေက cell phone tower တွေနားမှာနေထိုင်မှုနဲ့အဆက်ဆက်မှုမရှိဘူးဆိုတာတွေ့ရတယ်လို့လည်းဆိုပါတယ်။ဒါကြောင့်မို့ဒီတော်ရရှင်နေနဲ့စိတ်မပူဘူး။နောက်ပြီးတော့သူ့ရဲ့ဆာမှာတစ်ခါလဲပေးလိုက်တယ်လို့မျိုးဒီဗုဒ္ဓဘာသာကျေးရွာရက်ွက်တွေထဲမှာဒီလို cell phone tower တိုင်းနေထောင်ပြီးတော့ဗုဒ္ဓဘာသာတွေကိုနှိမ်နှင်းဖို့လုပ်နေတယ်ဆိုတာကတော့ကျွန်မထင်ပါတယ်။ဒါကြားလူတွေကနေပြီးတော့တမင်တကာနိုင်ငံမှာဘာသာရေးအထူးကြုံဖြစ်အောင်လို့စုပမှုတွေဖြစ်အောင်လို့အကြောက်တရားတွေပေါ်ထွက်အောင်လို့တမင်သက်သက်ချိန်ချောက်ပြီးတော့လုပ်ဆောင်တယ်လို့ယူဆရပါတယ်။ဈေးပညာအထောက်အထားရတော့ဒီ American ပြည်အောင်စုမှာတော့မဘာအထောက်အထားမှမတွေ့ဘူးဆိုတာဒီလိုမျိုးကျန်းမာရေးအဖွဲ့အစည်းတွေကနေတရားဝင်ပြောနေတာဖြစ်ပါတယ်။ဒီဖြေကိုကြားရင်တော့စိတ်နေနဲ့အေးသွားတော့ပြီလို့မျှော်လင့်ပါတယ်ရှင့်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ Tomorrow View ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ View မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့ VOA တော်ရရှင်နေကိုတော်ရရှင်တယောက်တောင်းထားတဲ့တခြင်းနဲ့ဖြောပြပေးကြပါတယ်ရှင်။ Messenger ကနေပြီးတော့သူကစာရေးပြီးတော့တခြင်းတောင်းလာတာဖြစ်ပါတယ်။ပြင်းဦးလေးမျိုးကမောင်လေးကြော်စွာဝင်းကနေပြီးတော့ကြောက်စဲမျိုးကအဖိုးနဲ့အဖွားအတွက်ဝေးလာရဲ့အနီးဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်။ကျေးသီးမျိုးနဲ့လုံဖုရက်ွက်ကညီလေးဆိုင်းတန်းအောင်ခေါ်ဆိုင်းခန့်အောင်အတွက်လေအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်။ VOA အဖွဲ့သားတွေထောက်ရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။ပထမဦးဆုံးတခြင်းတောင်းတာမလို့သူတခြင်းတောင်းတဲ့နေရာမှာအမှားပါရင်လည်းတောင်းမှန်ပါတယ်။ဟုတ်ကဲ့။တခြင်းတောင်းတာဘာမှမမှားပါဘူးနော်။တခြားတော်ရရှင်တွေလည်းတည်သွားရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီတော်ရရှင်လိုမျိုး Messenger ကပို့ပြောလဲတချင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြောလဲလာစာရေးပြီးတော့တချင်းတောင်းလို့ရပါတယ် email ကနေတချင်းတောင်းမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bambi@voanews.com စီကိုစာရေးပို့ပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်ပြင်းဦးတွေကကိုကျော်စွာဝင်တောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါတယ်။ဒီတခြင်းတောင်းထားတဲ့သူတွေနဲ့တကွာတော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါအောင်နော်။
လူချင်းနာတွေကုန်တန်းယူသွားပါ ငါတို့တစ်ခုတော့စူတောင်းပေးခဲ့လိုက်ပါနောက်တန်တရားမှာအချစ်ချောင်းမသိတဲ့လူသားအဝတ်ကျွေးရှိသမျှခြေပါတစ်ခုသာငါတေးတေးချာချာတည်ကြည်စွာချစ်ထားသမျှနောက်ကျောကမင်းထိုးတဲ့ဓာတ်စေပေါ်လိုက်တာနာချင်းမပစိတမှုမရှိတဲ့ဒီထားကိုမပြန်လဲကနှုတ်လို့ယူပါရှိသမျှအကုန်ပေါ်အခါရှိမိသူရန်ကိုဆုံးကထွားသွားပါနေတိုင်းစောက်တွင်နေစဖန်းပါတယ်ပါပါတို့ချိန်နေတဲ့တော့လေSanam nicho la jen lo 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 la re Sanago pre o ta ba re s sing jin yin na sai phie ge ani song yan tu ko ma chue da ka ma re
we la ti so tha de ani song yan tu so de tchin mo na sin ge ja ya da ba myama nai yan de nai yan da ga ga ye ta pe pu la de view myama wai to ra shin ni ye we ban chan pe sa ri yin phwe sa ri ne de tchin taung lwa ri ko tinin ngri ni nya bai ne tinin la ne ma na pai chain ni maမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်လို့ရပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဓာတ်ရိုက်နားမထောင်လိုက်ရဘူး၊မကြည့်ရှုလိုက်ရဘူးဆိုတော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါဦးနော်။တော်တော်ရှင်များအားလုံးရှင်လန်းချမ်းသာကြပါစေရှင်။
Mana ne te kapia chua tua ba you say
မေးသနာကျော်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ပါရှင်။အခုလို VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုအားပေးကြည့်ရှုကြတဲ့အတွက်လဲ VOA Wine.do Wine.da အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။အခုတော့ဥစီတူအောင်မြင့်ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပါပါ။အခင်းအချင်းအသည့် NLD လက်ထဲဘာရီရှိနေသေးလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင
်။ဒီကတဲ့မလ21ရက်နေ့ကနိုင်ငံတော်သမရဦးထင်ကျော်ရာထူးကနေနှုတ်ထွက်သွားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရသမရဟာခုလိုပဲနှုတ်ထွက်ခွင့်ရှိပြီးလွှတ်တော်ဘက်ကနေနောက်ထပ်သမရအသစ်တစ်ယောက်ရွေးချယ်ရေးလုပ်ငန်းစဉ်တွေလုပ်ကင်ပေးရပါတယ်။ဒီပိုင်းနဲ့တည်းအဲ့ဒီတနေ့ထဲမှာပဲပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းတော်ဝင်ကနေနှုတ်ထွက်သွားပါတယ်မလာ22ရက်နေ့မှာတော့ပြည်သူ့လွှတ်တော်ဟာဥက္ကဋ္ဌအဖြစ်ဦးတီခွန်မြတ်ဒုဥက္ကဋ္ဌအဖြစ်ဦးထွန်းထွန်းဟိန်ကိုရွေးချယ်တင်မြှောက်လိုက်ကြပြီးမလာ23ရက်နေ့မှာလှုပ်တဲ့ရွေးကောက်ခံပြည်သူ့လွှတ်တော်အမတ်တွေရဲ့အစည်းအဝေးမှာတော့အဲ့ဒီအစုအဖွဲ့ရဲ့ဒုသမ္မတအဖြစ်ဦးဝင်းမြင့်ကိုမဲပေးရွေးချယ်လိုက်ကြပါတယ်ပြောရရင်ဒီဖြစ်စဉ်တွေဟာတိတ်အပြောင်းအလဲကြီးမဟုတ်ပေမဲ့အခင်းအချင်းအသစ်တစ်ခုလို့တော့ရှုမြင်နိုင်ပါတယ်ပေါ်ပေါက်လာတဲ့အခင်းအချင်းသစ်အပြောင်းအလဲအောက်မှာတိုင်းပြည်ကိုစီမံခန့်ခွဲနိုင်တဲ့လုတ်ပိုင်ခွင့်နဲ့အာနာ NLD လက်ထဲဘယ်လောက်ရှိနေမလဲဆိုတာကုရပဆွေးနွေးတင်ပြသွားပါမယ်
။တိတ်ပြီးအပြောင်းလဲကြီးမဟုတ်ဘူးလို့ပြောရတာကတော့နောင်တက်လာမယ့်သမရဟာ NLD ထိပ်ပိုင်းခေါင်းဆောင်ဦးဝင်းမြင့်ဖြစ်မယ်ဆိုရင်တော့တိတ်ပြီးအပြောင်းလဲကြီးမဟုတ်ဘူးလို့ပြောရမှာပါ။အရင်လိုပဲဒေါအောင်ဆန်းစုကြည်ရဲ့ဦးဆောင်မှုအောက်မှာပဲသမရအနေနဲ့အလုပ်လုပ်သွားမှာမို့လို့ပါ။လာမယ့် match လ28ရက်နေ့ဗုဒ္ဓဘုနေ့လောက်ကျင်းပဖို့ရှိတဲ့ပြည်ထောင်စုလွှတ်တော်ရဲ့နိုင်ငံတော်သမ္မတရွေးချယ်ပွဲမှာဦးဝင်းမြင့်ကပဲသမ္မတဖြစ်ဖို့တည်ကြသလောက်ရှိနေပါတယ်။အမတ်အားလုံးနဲ့တက်မတော်သားကိုစလေရီပေါင်းထားတဲ့သမ္မတရွေးချယ်ရေးအဖွဲ့ထဲမှာအင်အားအများဆုံးဟာ NLD ပါတီဝင်တွေဖြစ်ပြီးစုစုပေါင်း659ယောက်ရာဂိုင်နှုန်းအဖြစ်59ရာဂိုင်နှုန်းကျော်ရှိနေပါတယ်။တက်မတော်က166ယောက်နဲ့25ရာဂိုင်နှုန်းပြီးခိုင်ဖြိုးက41ယောက်နဲ့6ရာဂိုင်နှုန်းအဲ့ဒီနှစ်စုပေါင်းလိုက်ရင်တော့31ရာဂိုင်နှုန်းကျော်လေးပဲရှိမှာပါအခြားပါတီနဲ့တတိပုဂ္ဂလတွေကအယောက်69ရာဂိုင်နှုန်းပဲရှိပါတယ်ဖွဲ့စည်းပုံအရတက်မတော်ရွေးချယ်ရေးပုံစံဟာဒုတက်မတော်တွေတဲကတက်မတော်အဖြစ်ကိုကြိုက်နှစ်သက်ရာတယောက်ကိုမဲပေးရွေးချယ်ရတာပါမဲအများဆုံးရသူသမရဖြစ်လာမှာမို့ NLD အမတ်တွေမဲပေးတဲ့ဒုသမရဟာသမရဖြစ်လာမှာတည်ကြနေပါတယ်။ဒါကြောင့်ဦးဝင်းမြင့်သမရဖြစ်လာမှာပါ။ဦးဝင်းမြင့်နိုင်ငံတော်သမရဖြစ်လာရင်အရင်သမရဦးထင်ကျော်ထက်ပိုပြီးလုံနိုင်ကိုင်းနိုင်အခြေအနေဖြစ်လာမှာတည်ကြပါတယ်။အရင်သမရဦးထင်ကျော်ဟာဒေါအောင်ဆန်းစုကြည်နဲ့ရင်းနှီးသူတစ္ဆာရှိသူ NLD ကိုအစဉ်တစိုက်ထောက်ခံသူဆိုပေမဲ့ပါတီလုပ်ငန်းတွေနိုင်ငံရေးလုပ်ငန်းတွေမှာဦးဝင်းမြင့်လောက်ထဲထဲဝင်ဝင်လုပ်ကိုင်ခဲ့သူမဟုတ်ပါဘူး။ဆောင်ပါရီစာရီရေးပြီးအေးအေးချမ်းချမ်းနေထိုင်တတ်သူတယောက်ပဲဖြစ်ပါတယ်။အဲ့ဒီလိုအခြေအနေမျိုးကိုသူသမရတာဝန်ယူခဲ့တဲ့နှစ်နှစ်တာကာလကိုပြန်ကြည့်ရင်သိနိုင်ပါတယ်။ဦးဝင်းမြင့်ကတော့အဲ့ဒါနဲ့ခြားနာတာကြောင့်သမရအဖြစ်အလုပ်တွေပိုးပြီးတက်တက်ကြွကြွလုပ်နိုင်နိုင်ငံရေးမှာပိုတက်တက်ကြွကြွပါဝင်နိုင်မှာဖြစ်ပြီးဒေါအောင်ဆန်းစုကြည်ရဲ့ရည်မှန်းချက်တွေကိုပိုးပြီးအကောင့်ထဲဖော်ပေးနိုင်မဲ့သူဖြစ်လာမှာပါ။ဒါဟာ NLD ပါတီအတွက်ပိုးပြီးကောင်းတဲ့အခြေအနေမျိုးပါ။
အဲဒီမဲ့လှုပ်တော်ဘက်ကိုကြည့်လိုက်ရင်တော့အခြေအနေတမျိုးပြောင်းလဲသွားတာမြင်ကြရပါလိမ့်မယ်။ဦးဝင်းမြင့်နေရာမှာပြည်သူ့လှုပ်တော်ဥက္ကဋ္ဌအဖြစ် NLD ဘက်ကရွေးချယ်ပေးလိုက်သူကတော့သူရဥရှင်မန်းနဲ့နီးစပ်သူတဦးလည်းဖြစ်2018စက်တင်ဘာကမှပြည်ခံမျိုးပါတီကနှုတ်ထွက်ထားတဲ့ကချင်လူမျိုးဦးတီခွန်မြတ်ပါ။လက်ရှိသူရဥရှင်မန်းဟာလှုပ်တော်ကိုတင်မဲ့ဥပဒေကြမ်းတွေကိုစီစဲရတဲ့ဘလို့ဥပဒေကြမ်းမျိုးတင်မဲ့ဆိုတာရွေးချယ်ရတဲ့အထူးကော်မရှင်အကြီးအကဲဖြစ်လေတော့ဥပဒေပြည့်ရေးမှာသူရဥရှင်မန်းရဲ့ဩဇာအခုထက်အများကြီး ိုလွှမ်းမိုးလာလိမ့်မယ်လို့ခန့်မှန်းနိုင်ပါတယ်။ဒီနေရာမှာသူရောက်ရှင်မဟာပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်သူတာဝန်ယူခဲ့ချိန်၅နှစ်တာကာလဘလို့ဥပဒေမျိုးပြဋ္ဌာန်းခဲ့တဲ့ဘယ်ဥပဒေတွေနဲ့ပတ်သက်ပြီးသူ့အမြင်ဘလို့ရှိတယ်ဆိုတာပြန်ကြည့်ရင်သိနိုင်ပါတယ်။နမူနာအဖြစ်ဖွဲ့စည်းပုံပြင်ရေးကိစ္စမှာဒီမိုကရေစီအရေးဖက်ဒရယ်အရေးထက်သူသမ္မတဖြစ်နိုင်ရေးလမ်းပွင့်အောင်စ조사ခဲ့တာတွေ့နိုင်တယ်လို့ပြည်တွင်းမှာနိုင်ငံခြားဘဏ်တွေရုံးခန်းဖွင့်ခဲ့ပြတဲ့ကိစ္စနိုင်ငံတကာကုမ္ပဏီတွေကိုဆက်သွယ်ရေးလုပ်ငန်းလိုင်စင်ချထားပေးတဲ့ကိစ္စစတာတွေမှာဆန့်ကျင်ခဲ့သူတယောက်လည်းဖြစ်ပါတယ်
။ပြောရရင်ဥပဒေပြည်ရေးမှာတိုင်းပြည်အကျိုးစီးပွားထက်ခရိုနီတွေအခွင့်ဒုက္ခံတွေအကျိုးရှိအောင်ပိုးပြီးလုပ်ခဲ့သူလားမေးခွန်းထုတ်ခံရသူဖြစ်ပါတယ်။ဒါကြောင့်နိုင်ငံအတွက်အတော့ကိုရေးပါတဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်ဥတီခွန်မြတ်ကိုရွေးချယ်လိုက်တာဟာ NLD ပါတီအတွက်ဥပဒေပြည်ရေးလုပ်ငန်းမှာပြည်သူလူထုအကျိုးဒီမိုကရေစီအကျိုးကိုစိတ်တိုင်းကျဆောင်ရွက်နိုင်ပါမလားဆိုတာကတော့တန်တရားရှိစရာပါ။အခြားတစ်ဖက်မှာတော့ငင်းငယ်လုပ်ငန်းစဉ်ဥဆောင်မှုမှာ NLD ရဲ့အခန်းကဏ္ဍရော့ကျလာတာလည်းတွေ့နေကြရပါတယ်။ငင်းငယ်လုပ်ငန်းစဉ်ကြီးတစ်ခုလုံးရဲ့ဦးစီးခေါင်းဆောင်ဟာဒေါအောင်ဆန်းစုကြည်ဖြစ်ပြီးလက်တွေ့အကောင့်ထဲဖော်ရမှာတော့ဒေါက်တာတင်မျိုးဝင်းဥဆောင်နေပါတယ်။အဖွဲ့ဝင်ဖြစ် NLD ဘက်ကဦးအောင်စိုးနဲ့ဦးနိုင်ငံလင်းတို့ပါဝင်ပါတယ်။လက်တွေ့အခြေအနေမှာတကယ့်ခေါင်းဆောင်မှုနေရာယူထားတဲ့ဒေါက်တာတင်မျိုးဝင်းအနေနဲ့ငင်းငယ်ဖြစ်စဉ်ဆိုင်ရာကိစ္စတွေလက်နက်ကင်တပ်ဖွဲ့အကြောင်းတွေကိုထဲထဲဝင်ဝင်မသိတာဦးအောင်စိုးဦးနိုင်ငံလင်းတို့ကလည်းထိထိရောက်ရောက်ထဲထဲဝင်ဝင်မပါဝင်နိုင်တာကြောင့်အစိုးရဘက်လို့ပြောလိုက်ရင်ဗိုလ်ချုပ်ကြီးဟောင်းဦးခေစောဦးတမနာယုံညွှန်ကြားရေးမှူးချုပ်ဦးစော်ထင်းနဲ့တက်မတော်ဗိုလ်ချုပ်ကြီးတွေရဲ့လက်ထဲပဲရောက်နေတာတွေ့မြင်နိုင်ပါတယ်။တနည်းပြောရရင် NLD ဟာဥပဒေပြည်ရေးလွှတ်တော်ကိုလွှမ်းမိုးထားပြီးအစိုးရဖွဲ့ကဦးဆောင်နေပေမဲ့ငင်းချမ်းရေးတိဆောက်ရမှာတော့တကယ့်ဦးဆောင်မှုနေရာစီမံခန့်ခွဲမှုနေရာမှာရှိမနေဘူးလို့ပြောနိုင်ပါတယ်
။ဒါတွေအားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်လက်ရှိဖြစ်ပေါ်လာမဲ့အခင်းကျင်းအခြေအနေအရဒေါန်ဆန်းစုကြည်ကတိုင်းပြည်အတွက်နံပါတ်1အရေးကြီးဆုံးလို့သဘောထားတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဟာ NLD ပါတီရဲ့ဦးဆောင်မှုနဲ့စီမံခန့်ခွဲမှုအောက်တနည်း NLD ရဲ့လက်ထဲမှာရှိမနေပါဘူး။ရေးကြီးပါလေဆိုတဲ့ဥပဒေပြည့်ရေးမှာလည်းအဓိကခေါင်းဆောင်ပြည်သူ့လွတ်တော်ဥက္ကဋ္ဌဟာပြည်ခံပြိုးပါတီဝင်ဟောင်းသူရောက်ဦးရှင်မန်းနဲ့နှိစပ်သူဖြစ်လေတော့ NLD ပါတီလက်ထက်အပြည့်ဝရှိမနေဘူးလို့ပြောရမှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ကတော့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်တနည်းပြောရရင် NLD ပါတီလက်ထက်အပြည့်ဝရှိနေသေးတယ်လို့ဆိုရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ခုဆက်လက်ပြီးတော့အင်္ဂါနေ့ညမှာတင်ဆက်မဲ့ဒိုက်ရိုက်လှိုင်းလိုက်မှာဘယ်အကြောင်းအရာများဆွေးနွေးမလဲဆိုတာနားဆင်ကြည့်ကြရအောင်ပါရှင
်။တရုတ်ဆောင်ချက်ဇလန်းဆက်ကွက်တဲ့အပါအဝင်မြမရုပ်ရှင်နေဗီဒီယိုကားတွေရဲ့အရေးအသွေးနဲ့ပတ်သက်ပြီးရုပ်ရှင်ကြည့်ပရိသတ်များဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်နေတာလားနဲ့နှစ်နဲ့ချီကြားမြင်လာပြီးမဲ့ရော့ပါမသွားပဲတူးလို့သာလာနေပါတယ်။ပရိသတ်ရဲ့ဝေဖန်ချက်တွေအပေါ်ရုပ်ရှင်အမှုပညာရှင်အတိုင်းဝိုင်းချာအရေးတည်ယူရှိပါသလား။ပြုပြင်ပြောင်းလဲမှုတွေရောရှိနေပြီလား။ပြုပြင်ပြောင်းလဲမဲ့လမ်းစာတွေရောတွေ့နေရပါသလား။အခုလာမဲ့အင်ကာနီညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOE ရဲ့တယ်လီဖုန်းနံပါတ် 1-32-32-5554 နောက်အီးမေးလ်လိပ်စာ bamis@voanews.com ကိုတော်ရရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်သလိုဆွေးနွေးချက်ကိုစာရေးသားလိုပဲဖြစ်ဖြစ်အသံသွင်းလိုပဲဖြစ်ဖြစ်ကြိုပြီးတော့ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးဖို့ VOA ကပြန်ပြီးတော့ဆက်သွယ်မှာပါ။ပါဝင်ဆွေးနွေးကြဖို့ VOA တော်ရရှင်ရဲ့အားလုံးကိုဖိတ်ခေါ်ပါရရှင
်။အခုဆက်လက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုမအီတန့်စင်နဲ့ကိုငင်းချန်တို့ကတင်ဆက်မှာပါရှင
်။ကဘာအစည်းအကြီးဆုံးချောကလက်တစ်ခုကိုပေါ်တူဂီနိုင်ငံအိုဗီဒိုစ်မြို့မှာပြသလိုက်ပါတယ်။စိန်နှုန်းပုံစံဒီချောကလက်တုံးလေးတွေဟာဒေါ်လာ 9,500 လောက်ကျတင်တာဖြစ်ပြီးတော့စားလို့ရတဲ့ရွှေအုပ်ထားတာဖြစ်ပါတယ်။အခုလိုဘုံဘုံချောကလက်မျိုးတွေကိုအခုတထောင်ပဲကန့်သက်အရေးအတွက်နဲ့ထုတ်လုပ်တာဖြစ်ပါတယ်။ပါဝင်တဲ့ပစ္စည်းတွေကတော့ပန်းမွေးကရတဲ့သင်္ကန်းရောင်ပန်းချောက်အမြင့်ကလေးတွေအဖြူရောင်ထရဖယ်နဲ့မက်ဒဂါစကာကျွန်းကဗနီလာနဲ့အပြင်ရွှေပြားခတ်ထားတာဖြစ်ပါတယ်။ဒီချောကလက်ကိုမှန်ပေါင်းကြောင်ထဲမှာပြတာထားတာဖြစ်ပြီးတော့အဆောက်နှစ်ယောက်ထားရှိရပါတယ်။ချောကလက်ထည့်တဲ့ဘူးကတော့ဆဝါရိုစကီခရစ်စတယ်ကြောက်တုံးလေးတွေနဲ့စီထားတာဖြစ်ပြီးတရဖူပုံစံဖြစ်ပါတယ်။ချောကလက်ကင်ဖို့ညှက်ကလေးကိုလည်းဝယ်တဲ့သူစိတ်ကြိုက်ပုံစံထုတ်ပေးနိုင်ပါတယ်။ ဒီချောကလက်ဟာပြီးခဲ့တဲ့နှစ်ကဒေါ်လာ250တန်ချောကလက်ရဲ့စံချိန်ကိုချိုးပြီး Guinness ကမ္ဘာစံချိန်တင်လိုက်တာဖြစ်တယ်လို့ဖန်တီးသူ Daniel Gomes ကပြောပါတယ်ဒီပြပွဲမှာထင်ရှားတဲ့အမှတ်အသားတွေဖြစ်တဲ့ Eiffel မြောက်စင်ပုံစံ New York မြို့က Statue of Liberty Liberty အယုတ်ထုပုံစံချောကလက်တုံးကြီးတွေကိုလည်းတွေ့မြင်ရမှာပါဒီချောကလက်ပြပွဲကိုနှစ်စဉ်ပြုလုပ်တာဖြစ်ပါတယ်
ယူကရိန်းနိုင်ငံကအစားအသောက်အနည်းပညာရှင်ဒါရှာကိုဆာကတာမန်အစားအသောက်တွေကိုပုံစံလှက်လာလေးတွေဖြစ်အောင်ဖန်တီးနေပါတယ်။ Cheese, ဒိန်ခဲတွေအသားတွေကိုသုံးပြီးတော့မြို့ပြပုံစံတိဆောက်ပြသလို Oreo cookie တွေကိုသုံးပြီးတော့အနည်းပညာရှင် Eddie Murphy ရဲ့ပုံဖန်တီးပြတာတွေလုပ်ပါတယ်။စိတ်ပညာဘာသာရပ်ကိုသင်ကြားခဲ့ပေမဲ့လည်းပြီးခဲ့တဲ့၅နှစ်ကစပြီးတော့အခုလိုသူဝါဒနာပါတဲ့အစားအသောက်ပုံလှက်လာလေးတွေကိုဖန်တီးပြီးတော့ဓာတ်ပုံနဲ့ဗီဒီယိုမျှဝေတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Instagram ပေါ်မှာစတင်ခဲ့တာပါ။ပဝင်းကျင်မှာတွေ့မြင်သမျှအရာဝတ္ထုတွေဟာသူ့ရဲ့အနုပညာကိုဖန်တီးဖို့စိတ်ဝင်စားစရာလေးတွေဖြစ်နေတဲ့အတွက်လည်းထွက်ပေါ်လာတဲ့စိတ်ကူးလေးတွေကိုမှတ်ထားဖို့မှတ်စုစာအုပ်လေးတစ်ခုကိုအမြင်ဆောင်ထားတယ်လို့သူကပြောပါတယ်။အစားအသောက်ကိုအနုပညာတစ်ခုလိုဖန်တီးတာဟာအလွန်အနုစိတ်ပြီးတော့အချိန်ယူလုပ်ရတဲ့အတွက်အလွယ်ဆုံးပုံစံကိုတော့မိနစ်40လောက်ချိန်ယူရတာပ
ါ။ဗီယက်နမ်နိုင်ငံမှာသမရဟောင်းအိုဘားမားအလဲအပတ်ရောက်ခဲ့စဉ်ကစားတောက်ခဲ့တဲ့ခေါက်ဆွဲဆိုင်ကထိုင်ကုန်လေးကိုမှန်ပေါင်းသွင်းပြသထားပါတယ်။မြို့တော်ဟန်နွိုင်းမှာရှိတဲ့ဘွန်ချာဟောင်းလျန်စားတောက်ဆိုင်ဟာအရင်တုန်းကနာမည်မကြီးတဲ့ဆိုင်အသေးလေးဖြစ်ပေမဲ့2016ခုနှစ်အိုဘားမားလာရောက်စားတောက်ခဲ့ခြင်းကစလို့ဘွန်ချာအိုဘားမားလို့နာမည်တွင်သွားပြီးတော့နာမည်ကြီးနေပါတယ်။ဒီဆိုင်လေးမှာ CNN သတင်းဌာနရဲ့နာမည်ကြီး TV series ကအစားအသောက်တင်ဆက်သူအန်တိုနီဘိုဒိန်းနဲ့အတူသမ္မတအိုဘားမားက $3တန်ဝတ်သားခောက်ဆွဲနဲ့ကော်ပြန့်ကျော်အတူလာစားခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးအတူစားခဲ့တဲ့ပုံကိုလည်းဆိုင်ရဲ့အတွင်းပိုင်းမှာချိတ်ဆွဲထားပါတယ်။သမ္မတအိုဘားမားလာစားခဲ့တဲ့အဖြစ်အပျက်ကိုအမှတ်တရဖြစ်အောင်ပြသထားတာပါလို့ဆိုင်ရှင်ဖြစ်သူငွေရန်တီလျန်ကပြောပါတယ
်တင်းလာနေနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုတော့တင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုတွေကိုစုံစမ်းစစ်ဆေးရမှာသူ့အတွက်လိုက်ပါဆောင်ရွက်ပေးမယ်ထိတ်တန့်ရှင်းနေတဲ့ဦးနှုတ်ထွက်မယ်လို့ကြေညာခဲ့တဲ့အချိန်သူ့အတွက်ရှင်းနေအဖွဲ့ရဖို့ခက်ခဲနေတယ်ဆိုတာမဟုတ်မှန်ကြောင်း American သမ္မတ Donald Trump ကတနင်္ဂနွေနေ့မှာပဲပြောကြားလိုက်ပါတယ်။ထုံသွေးစစ်ပွဲတစ်ခုဖြစ်လာရင်အားလုံးကိုထိခိုက်မှာဖြစ်ပြီးပိုးပြီးကြီးမားတဲ့ပဋိပက္ခဖြစ်လာမယ်လို့တရုတ်ထိတ်တန့်တာဝန်ရှိသူတို့ကသတိပေးလိုက်ပါတယ်။ကုံသွေးစစ်ပွဲဟာဘုသူ့အတွက်မှအကျိုးမရှိဘဲဆိုးရတဲ့အကျိုးဆက်တွေနဲ့သာအနှုတ်သဘောဆောင်တက်ရောက်မှုတွေဦးတည်စေလိမ့်မယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ဟန်ချန်းကပြောတာဖြစ်ပါတယ်။တကဘာလုံးကကုံသွေးဘက်နိုင်ငံတွေအနေနဲ့တလေသေးစီးခီးသွားတယ်လို့ပူပေါင်းဆောင်ရွက်ဖို့အတွက်ကဘာလုံးဆိုင်ရာစီးပွားရေးကိုပိုလန်းဖွံ့ပြီးအားလုံးပါဝင်တဲ့မျှတပြီးအားလုံးအတွက်အကျိုးရှိအောင်လုပ်ဖို့လဲနှိုးဆော်ခဲ့တာပါ။မြန်မာနိုင်ငံကလည်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခိုလုံကြတဲ့ရိုဟင်ဂျာတွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာရဲ့ပုဂ္ဂိုလ်ရေးဦးဆောင်မှုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကချီးကျူးလိုက်ပါတယ်။မတ်လ26ရက်တနင်္လာမှာကြောက်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်ပေးပို့တဲ့သံဝန်တော်မှာဖော်ပြထားတာဖြစ်ပါတယ်။အိန္ဒိယမြန်မာရေးတပ်ပထမဦးဆုံးပူးတွဲစည်းလက်ကျင့်မှုမှာပါဝင်ဖို့အတွက်မြန်မာရေးတပ်ကဆင်ဖြူရှင်တိုက်တင်းပေါ်နဲ့အင်းလင်းကန်လွန်တင်ကင်းလက်တင်မော်တို့ဟာအိန္ဒိယနိုင်ငံဗစ်ကာဟပတ်နမ်စိတ်ကန်းကိုတနင်္ဂနွေနေ့မှာရောက်သွားပြီဖြစ်ပါတယ်။စည်းလက်ကျင့်မှုကိုအိန္ဒိယအရှေ့ပိုင်းကန်လွန်မှာအဆင့်2ဆင့်ခွဲပြီးလှုပ်ဆောင်သွားမှာဖြစ်ပါတယ်။ပထမအဆင့်လက်ကျင့်တဲ့အဆင့်ကိုမတ်လ25ရက်ကနေ30ရက်နေ့ထိလှုပ်မှာပါ
။ကျေးဇူးပါရှင်။တရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဦးဆန်မိုးဝေပါရှင်။အင်ဂျင်နီယာကတော့ဂျိုနာဂမ်မင်းဖြစ်ပါတယ်။တင်းလာနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.